Welcome to the Voice of America in Burmese.
တရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေသတ္တရှင်များခင်ဗျာ။ VOA American တိုင်းရဲ့2023ခုနှစ်ဩဂတ်19ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ24.50 MHz နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ website Facebook YouTube နဲ့ Internet ဆာမျက်နှာတွေကနေမနက်ပိုင်း6:00ကနေ9:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ကရင်းကြံရေးပါ။အခုမနက်ခင်းအစီအစဉ်တွေကိုတောင်းယူတက်ဆက်သွားမှာဖြစ်ပါတယ်။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုငင်းငင်းရင်းနဲ့ပဲသူပြောပြပေးမှာပါနိုင်ဂျာနိုင်ငံမှာအာနာတိန်နဲ့စစ်တပ်ရဲ့အဖမ်းကိုခံရတဲ့သမရကိုအနောက်အာဖရိကအင်အားကြီးဖွဲ့ ECOWAS ကကိုယ်စားလှယ်တွေတွေ့ဆုံနိုင်ရပါပြီမြန်မာလူသားစာနာမှုအကူအညီပေးသူတွေကို UN OCHA ကကမ္ဘာလူသားစာနာမှုနေ့မှာဂုဏ်ပြုလိုက်ပါတယ်ဒီကနေ့တနင်္လာနေ့မှာတော့အင်္ဂလန်နဲ့စပိန်တို့ကမ္ဘာဖလားဘောလုံးပွဲကျင်းပမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုငင်းချမ်းဦးအေး
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော
့၄ရက်တာတက်ပေါ်မှာဒီကြောက်ကြီးတော့တက်မှာတော့ပိုင်နေမှာဦးစစ်ကောင်စီကလက်နက်ကြီးနဲ့ထုတ်ပြီးတော့ပေတဲ့ကလေးအမေလူကြီးအစင်းမှာပေရာတော့6ရက်ရှိရမှာရေဟိုနည်းကြံရတာ
ကြောက်ကြီးမျိုးနဲ့အတွင်းလက်နက်ကြီးကြီးကြောက်ရက်သားတေဆုံးမှုရှိတဲ့သတင်းကိုဒေသခံပြောသွားတာပါအပြည့်အစုံကိုသတင်းတွေအပြီးမှာဆက်ကြားပါမယ်ဒါအပြင်လက်ရာဆက်ပြိုးရေးသတင်းတွေဆက်လက်သိမှုကြောင့်ထိခိုက်ခဲ့ရတဲ့မိခင်တွေအကြောင်းနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးဥရုယာတီနဲ့နာဂကဘာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ခင်ဗျ။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတက်ရောက်သတင်းတွေကိုကျွန်တော်နဲ့ဒူဒေါခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
။ Ukraine ရော Kiev ကမြောက်ဖက်မန်ဂိုးဆယ်လောက်အကွာမှာရှိတဲ့တမန်ဝင် Chernihiv မြို့လေရင်းပြင်မှာစနေနေ့ကရုရှားရဲ့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အသက်6နှစ်အရွယ်ကလေးငယ်တဦးပါဝင်9ဦးသေဆုံးခဲ့ရပြီးတော့လူ130ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဘာသာရေးပွဲတော်ရုံးပိတ်ရမှာခရီးရန်ဖျားချောင်းကိုတွားနေတဲ့လူအုပ်ကြီးကိုမစ်ဆိုင်းဒုံးထိမှန်ခဲ့တာဖြစ်ပြီးတော့ဒဏ်ရာရသူတွေထဲမှာကလေးငယ်7ယောက်အပြင်ရဲ10ယောက်လည်းပါတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ Ukraine သမ္မတဗလိုဒီမီယာဇလန်စကီကတော့ရုရှားတပ်တွေရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခိုက်ခံရတဲ့မြင်ကွင်းကို Telegram လူမှုကွန်ရက်မှာဗီဒီယိုနဲ့ပြသခဲ့တာဖြစ်ပြီး Ukraine ရဲ့ရှေ့အောင်မြို့လည်းကရင်ပြင်နဲ့ပေါ်လီတက်တက်ကတူပြပွဲရုံတွေမှာအတိုက်ခိုက်ခံရတယ်လို့ပြောပါတယ်။ရှီရင်ကိုတွောင်းနေတဲ့သမ္မတဇလန်စကီဟာရှီရင်ဆိုးရကပေးရမယ့်ဒေါ်လာတန်300ဂျော်ဒန်စီးကူညီတဲ့အတွက်ဆွေးနွေးနေချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ Ukraine ကို Russia ချူးကျော်စစ်ဆင်ဆင်းတဲ့ချိန်ကစပြီးတော့ရှီရင်ကိုပထမဆုံးတွောင်းတဲ့ဒီခီးစင်တွင်သမ္မတဇလန်စကီကရှီရင်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရှီရင်လို့ Gripen jet တိုက်လေယာဉ်တွေပေးအပ်ဖို့အတွက်တောင်းဆိုတာဖြစ်ပါတယ်။ Ukraine လေယာဉ်မှုတွေအနေနဲ့ဒီလေယာဉ်တွေမောင်းနှင်မှုတင်နန်းတွေတက်ထားပြီးသားဖြစ်တဲ့အတွက်လည်းအသင့်ဖြစ်နေပါပြီလို့ပြောပါတယ်
။ Now Africa ရဲ့အဓိကဒေသဆိုင်ရာအစုအဖွဲ့ဖြစ်တဲ့ ECOWAS ရဲ့ကိုယ်စားလှယ်အဖွဲ့ဟာစနေနေ့ကနိုင်ဂျာနိုင်ငံမြို့တော်နေရာမေမှာစစ်တပ်ကဖမ်းထားတဲ့ရွေးကောက်ခံသမ္မတမိုဟာမက်ဗဇူးနဲ့တွေ့ဆုံခဲ့တယ်လို့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒူရာမန်တီယာနီနဲ့လည်းတွေ့ဆုံခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတပြောရေးဆိုခွင့်ရှိသူကလူမှုကွန်ရက် X ကနေတဆင့်သတင်းထုတ်ပြန်ပါတယ်။နောက်အာဖရိကနိုင်ငံများစီးပွားရေးအသိုက်အဝန်း ECOWAS အဖွဲ့ကိုယ်စားလှယ်တွေကိုအရင်ကညှင်းပယ်ခဲ့ပေမဲ့အခုတစ်ခါမှာတော့စစ်ဆိုးရခန့်ထားတဲ့ဝင်ကြီးချုပ်ကကိုယ်စားလှယ်အဖွဲ့ကိုနေရာမေလေဆိပ်မှာလာရောက်တွေ့ဆုံကြောင်းအမည်မဖော်လိုတဲ့ ECOWAS သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။ကိုယ်စားလှယ်အဖွဲ့ကိုနိုင်ဂျီးရီးယားစစ်တပ်ခေါင်းဆောင်ဟောင်းအဗ်ဒူစတာမီအဘူဘာကာကဦးဆောင်ပြီး ECOWAS ကော်မရှင်ဥက္ကဋ္ဌအိုမာတိုရီလဲပါဝင်ကြောင်းသတင်းရင်းမြစ်ကဆိုပါတယ်နိုင်ဂျီးရီးယားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူအဗ်ဒူလာစီကတော့စစ်တပ်ကဖမ်းထားတဲ့သမ္မတဗဇူးနဲ့ကိုယ်စားလှယ်အဖွဲ့တွေ့တဲ့ဓာတ်ပုံကိုလူမှုကွန်ရက်မှာတင်ထားပါတယ်ဗိုလ်ချုပ်ကြီးအဗ်ဒူရာမန်တီယာရီနဲ့တွေ့ဆုံပြီးနောက် ECOWAS ကိုယ်စားလှယ်အဖွဲ့ကညနေပိုင်းမှာသမ္မတဗဇူးနဲ့တွေ့ဆုံခဲ့တယ်လို့လူမှုကွန်ရက် X မှာရေးထားတာပါဆွေးနွေးပွဲရလဒ်အသေးစိတ်ကတော့မသိရသေးပါဘူးစနေနေ့ညရုပ်မြင်သံကြားမိန်ကွန်းမှာတော့ TNI ကအာနာသိန်းစစ်တပ်ခေါင်းဆောင်တွေရောနိုင်ဂျီးရီးယားပြည်သူတွေရောကစပွဲကိုမလိုလားပဲတွစ်ဆုံစင်းနေလမ်းကြောင်းကိုဖွင့်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လိုအပ်ရင်နိုင်ဂျာဟာမိမိကိုယ်ကိုခုခံကာကွယ်ဖို့အသင့်ရှိကြောင်းလဲအာဏာသိမ်းခေါင်းဆောင်ကသတိပေးပါတယ်။တကယ်လို့ရန်လုံမှုတစ်ခုခုလှုပ်လာခဲ့ရင်ဒါဟာတချို့တွေယုံကြည်ထားသလိုပန်းချန်နဲ့လမ်းလျှောက်သလိုလွယ်ကူမှာမဟုတ်ဘူးလို့တီယန်နီကသတိပေးလိုက်ပါတယ်
။ဩဂုတ်လ14ရက်နေ့မှာကြောက်တဲ့အကြိမ်20မြောက်ကမ္ဘာလူသားစာနာမှုနဲ့အထိမ့်မတ်ဖြစ်နေမြန်မာနိုင်ငံကလူသားစာနာမှုအကူအညီပေးနေသူတွေကို UN OCHA ရုံးကနေကြေညာချက်ထုတ်ပြန်ပြီးတော့ဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံတွင်လူသားစာနာမှုအကူအညီလိုအပ်နေသူတွေနဲ့ပ ီရင်ဩင်ပြောင်းရွှေ့နေရသူတွေအတွက်ကြီးမားတဲ့အခက်အခဲတွေစိန်ခေါ်မှုတွေကြားကပဲမဆုံမနဲ့ကြိုးစူးစားပြီးဆောင်ရွက်နေသူတွေကိုဂုဏ်ပြုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ပြီးဖြစ်ပေါ်နေသလိုမုံတိုင်းတန်းရေကြီးရေရှမ်းနဲ့တဘောဝဘေးဒဏ်အမျိုးမျိုးကြောင့်အခက်အခဲမျိုးစုံနဲ့ဩင်ဆက်ခွာထွက်ပြေးနေကြတာဖြစ်ပြီးနိုင်ငံလူရေ၃ပုံ၃ပုံဖြစ်တဲ့ပြည်သူ78တန်းလောက်ဟာ2023ခုနှစ်ထဲမှာလူသားစာနာမှုအကူအညီအရေးပေါ်လိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်။ကူညီပေးလုပ်ငန်းတွေမှာလှုပ်ဆောင်နေသူတွေအတွက်ကန့်တတ်မှုတွေစိန်ခေါ်မှုတွေအမျိုးမျိုးကျုံနေရပေမဲ့အခက်အခဲအမျိုးမျိုးကြားကနေကြော်လွားပြီးလိုအပ်နေသူတွေအတွက်ဆန္ဒရေးကအမှုကချမ်းမာရေးပညာရေးနဲ့အကာအကွယ်ပေးတာကစားအကူအညီမျိုးမျိုးကြိုးစားလှုပ်ဆောင်ပေးနေတာဖြစ်ပြီးတတ်မှတ်ချက်အတွက်36ရာခိုင်နှုန်းလောက်အောင်မြင်မှုရှိနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာမိုးခမုန်တိုင်းတန်ခါရတာရှစ်လတည်းရောက်လာပြီးမြန်ကုလသမဂ္ဂပန်ကြားချက်အတွက်ရန်မုံငွေဟာ25ရာခိုင်နှုန်းလောက်ပဲရသေးတဲ့အတွက်အကူအညီပေးရမှာအခက်အခဲတွေရှိနေတယ်လို့လည်းပြောပါတယ်
။ဗုဒ္ဓဘာသာပေါ်ထိခိုက်စော်ကားတဲ့ဆိုပြီးမြန်မာနိုင်ငံမှာဆွဆွဲဖမ်းဆီးခံထားရတဲ့ဆွစ်ဇာလန်နိုင်ငံသားနဲ့ပတ်သက်ပြီးဆွစ်ဇာလန်တန်အရာရှိတွေကဒေသဆိုင်ရာအာဏာပိုင်တွေနဲ့ဆက်သွယ်ရှိကြောင်းဆွစ်ဇာလန်အစိုးရကစနေနေ့ကပြောပါတယ်။အသက်52နှစ်အရွယ်ဒီဒီယာနော့စ်ဘာမာအမည်နဲ့အမျိုးသားဟာဗုဒ္ဓဘာသာဖုန်ကြီးတွေရဲ့အကျင့်စာရိတ္တနဲ့ဂုံတိတ်ခါကိုထိခိုက်စေနိုင်တဲ့ရုပ်ရှင်ဇာတ်ကားတကားကိုရေးသားရိုက်ကူးမှုဆွဆွဲခြင်းနဲ့ဩဂတ်စ်လ၈ရက်ကဖမ်းဆီးခဲ့ကြောင်းစစ်ကောင်စီကတောက်ကြနေတဲ့ကသတင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံအခြေစိုက်ဆွစ်ဇာလန်တန်ယုံတာဝန်ရှိသူတွေကနော့စ်ဘာမာရဲ့အခြေအနေနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဆက်သွယ်နေကြောင်းနိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအမျိုးသမီးကအီးမေးလ်နဲ့အကြောင်းပြန်ခဲ့ကြောင်း AFP သတင်းမှာဖော်ပြပါတယ်နိုင်ငံရေးဌာနအနေနဲ့အမှုကိုသိရှိထားကြောင်းနဲ့မြန်မာပြည်တွင်းမှာရှိတဲ့ဆွစ်ဇာလန်တန်ကိုယ်စားလှယ်တွေကသက်ဆိုင်ရာအာဏာပိုင်တွေနဲ့ဆက်သွယ်နေတယ်လို့သူကဆိုပါတယ်တနင်္လာနေ့15မိနစ်စာလောက်အရှိရှိတဲ့ဘာကူမှမျှော်လင့်မထားနဲ့လို့အမည်ပေးထားတဲ့ရုပ်ရှင်ကိုဇူလိုင်လတုန်းက YouTube နဲ့ TikTok လူမှုမီဒီယာတွေမှာလွှင့်တင်ခဲ့ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးရုံးကသတင်းထုတ်ပြန်ပါတယ်။ဒီဇက်ကားထဲမှာအမျိုးသမီးငယ်တဦးကဖုန်းတော်ကြီးတွေရဲ့သီလကိုထိခိုက်စေပြီးဗုဒ္ဓဘာသာဝင်တွေရဲ့ယဉ်ကျေးမှုဓလစ်ထုံတန်းစလာတွေကိုစန့်ကျင်ကရိုင်းစိုင်းစော်ကားတဲ့စကားလုံးတွေသုံးစွဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာဆွဆွဲထားပေမဲ့တခြားအသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ဖုန်းတော်ကြီးတွေရဲ့အချင်းစာရိတ္တနဲ့ဂုံတိတ်ခါကိုနှိမ့်ချပြောဆိုပြမှုတာကိုဂရုမစိုက်ပဲဒီရုပ်ရှင်မှာပါဝင်ပတ်သက်ခဲ့သူတခြားမြန်မာနိုင်ငံသား73ဦးကိုလည်းဖမ်းဆီးထားကြောင်းစစ်ကောင်စီကပြောပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ524 kHz 12.13 540 kHz 8413 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နယူးယောက်နဲ့ဆန်ဖရန်စစ္စကိုမြို့တွေကိုပါဝင်ရောက်ခဲ့တဲ့ထိုင်ဝမ်ထုသမ္မတဝီလျံလိုင်းရဲ့ပါရာဂွေးနိုင်ငံခုနှစ်ခီးစဉ်ပြီးနောက်တည့်ဖြစ်တဲ့စနေနေ့မှာပဲတရုတ်ကထိုင်ဝမ်တဝိုက်မှာဆေးလေ့ကျင့်မှုအတစ်တွေလုပ်ပြီးတော့မကျေနပ်ကြောင်းပြသလိုက်ပါတယ်။ဒါဟာထိုင်ဝမ်ထုသမ္မတရဲ့ခီးစဉ်ကွန်သာရည်ရွယ်တာမဟုတ်ဘဲနဲ့တောက်ကြနေကကင်ဒေးဗစ်သမ္မတပန်းဖြစ်စကမှာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တို့ထိပ်သီးဆွေးနွေးပွဲပြုလုပ်ပြီးတော့ဆေးပူးပေါင်းဆောင်မှုခိုင်မာအောင်လုပ်တာအတွက်တုံ့ပြန်သတိပေးတဲ့သဘောပါနေတယ်လို့ထိုင်ဝမ်တက္ကသိုလ်ကတရုတ်ဆေးကျွမ်းကျင်သူကပြောပါတယ်။ကျောက်ဆိုးရဲ့ထိုင်ဝမ်ဆိုင်ရာရုံးကအမည်မဖော်တဲ့အရာရှိသူကဒုသမရလိုင်းဟာအမေရိကန်နိုင်ငံကိုပါဝင်ရောက်ခဲ့ပြီးဘလူးဘတ်သတင်းဌာနတွစ်ဆုံမေးမြန်းခွင့်ပြုတယ်လို့ပါရာဂွေးမှာအမေရိကန်ရာရှိတွေနဲ့တွေ့ခဲ့ပြီးအမေရိကန်နဲ့ပေါင်းပြီးလှည့်ပြဖို့စူးစမ်းနေတယ်လို့ဆိုဆွဲလိုက်တာပါ။စနေနေ့မှာပဲထိုင်ဝမ်ကာဝေးဝန်ကြီးဌာနကတေးဝဲဆေးလေ့ကျင့်မှုဆိုင်ရာသတင်းကိုထုတ်ပြန်ပါတယ်။တေးဝဲစစ်လင်း42ဆင်းဟာထိုင်ဝမ်လေကြောင်းကာဝေးဇုံနဲ့ဒေသစံတော်ချိန်မနက်9:00ကျော်ဝင်လာပြီးဒီထက်က26ဆင်းဟာထိုင်ဝမ်ရေးလက်ချားတဲ့ကထိုင်ဝမ်နဲ့တရားမဝင်သတ်မှတ်ထားတဲ့နှစ်ဖက်နယ်စပ်မြင်းကိုကြော့ဖြတ်ခဲ့တယ်လို့ပြောပါတယ်
။အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံးဘောလုံးပွဲကိုဒီနေ့တနင်္လာနေ့မှာဥရောပချန်ပီယံအင်္ဂလန်အမျိုးသမီးအသင်းနဲ့စပိန်အမျိုးသမီးအသင်းတို့ဟာဩစတြေးလျနိုင်ငံစစ်ဒနီမြို့ကစတေဒီယံဩစတြေးလျလို့ခေါ်တဲ့စစ်ဒနီအိုလံပစ်ပွဲကြီးကျင်းပခဲ့တဲ့ကွင်းကြီးထဲမှာကစားတော့မှာပါ။ဒါဟာအင်္ဂလန်အတွက်တော့နိုင်ငံလက်ရွေးစင်အဆင့်မှာအမျိုးသားအမျိုးသမီးဘောလုံးအသင်းတစ်သင်းဟာ1966ခုနှစ်နောက်ပိုင်းပထမဆုံးချိန်အနေနဲ့ကမ္ဘာဖလားဘောလုံးပွဲအဆင့်ကိုရောက်ရှိတာဖြစ်ပါတယ်။အင်္ဂလန်အမျိုးသမီးအသင်းခေါင်းဆောင်ကကမ္ဘာဖလားစခုနိုင်မှုစပိန်နဲ့ပွဲကိုဘဝမှာအရေးကြီးဆုံးပွဲကြီးဖြစ်အစွမ်းကုန်ရှင်ပြိုင်ကစားဖို့လိုကြောင်းပြောခဲ့တယ်လို့ UK ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။စပိန်နဲ့အင်္ဂလန်အမျိုးသမီးဘောလုံးအသင်းနှစ်သင်းစလုံးကကမ္ဘာဖလားဘောလုံးပွဲကိုပထမဆုံးအကြိမ်တက်ရောက်လာတာလည်းဖြစ်ပါတယ်။အင်္ဂလန်အမျိုးသမီးအသင်းရဲ့လက်ရှိနီးပြဆရီနာဝက်ကမန်လက်ထက်ကစားခဲ့တဲ့39ပွဲမှာတပွဲပဲရှုံးထားပြီးဒီနီးပြအောင်မှာပဲစပိန်နဲ့အရင်ကနှစ်ချိန်ကစားမှုပါတယ် 2022ခုနှစ်နိုဝင်ဘာလတုန်းကတော့ဂုမရှိသေးကြခဲ့ပြီးယူရို2022ခုနှစ်ပြိုင်ပွဲမှာတော့နှစ်ကိုးတကိုးနဲ့နိုင်ထားပါတယ်ခင်ဗျာ တင်ငွေနေမနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဒေါက်ခင်မျိုးတက်တဲ့သူကျညာပေးခဲ့တာဖြစ်ပါတယ် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေးဆမှုမြင်းမြန်းကနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်အခုကစလို့သတင်းပေးပို့ချက်အပတ်စဉ်ကဏ္ဍတွေကို slide စတိုက်တင်ဆက်သွားပါမယ်ပထမဆုံးတော့ကရင်ပြည်နယ်စီးရဲသတင်းပေးပို့ချက်နဲ့စတင်ကြပါမယ် ကရင်မျိုးသားစီယုံတက်မဟာ3ထင်းချုံနယ်မြေပဲခူးတိုင်းညောင်လေးပင်ခရိုင်အတွင်းမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်၄ရက်အတွင်းကလေးတွေအပါဝင်အရသား6ဦးထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရခဲ့ပါတယ်။ကြောက်ကြီးမြို့နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေရှိနေပေမဲ့စစ်ကောင်စီဘက်ကတော့သေဆုံးတရားသတင်းမထုတ်ပြန်ပါဘူး။ဒီသတင်းကို VOA သတင်းတောက်မတ်အေးမှာကပေးပို့ထားပါတယ်။ကရင်မျိုးသားစီယုံတက်မဟာ3ထင်းချုံနယ်မြေပဲခူးတိုင်း
ညောင်လေးပင်ခရိုင်အတွင်းကကြောက်ကြီးမြို့နယ်ထဲမှာကြေးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိတာကြောင့်အရက်သား6ဦးသေဆုံးတာခုနှစ်ဦးဒဏ်ရာရတာရှိခဲ့တယ်ဆိုပြီးဒေသခံတအူးကပြောပြပါတယ်။ဒီနေ့ဆက်တော့ရနေရနေ6ရက်နေ့ကြီးပေါ်မှာလေးရက်တာလက်နက်ကြီးနဲ့ထုပြီးတော့ပေတဲ့ကလေးအမေလူရဲ့စင်မှာကိုပေရာတော့6ရက်ရှိရမှာလေဟိုနေ ကျန်ရတာခုနှစ်ဦးရှိတယ်။ပေစင်းသူကတော့ဆက်ရှင်ရဲ့အရွယ်ဆောအဲ့ကလေးဆိုရဲတရားရယ်ဆက်ချောင်းရဲ့အရွယ်အစောဘူလူတီးသူရဲ့တရားရယ်။နောက်အသက်60ရဲ့အရွယ်ကိုမောင်ထွေးခကျော်ကိုကျော်စီရပေါ့။နောက်39နှစ်ရဲ့ကိုတန်းစောပေါ့။သူတို့ပါဝင်တာပေါ့မှာသိရ။ကျန်ရကတော့စောခွားစီ69နှစ်အရွယ်နောက်59နှစ်အရွယ်တော့ရဲစီရဲ့ကျောင်းဆရာမတူလဲပါတယ်။နောက်ကျောင်းသားကျောင်းသားကျောင်းသူနှစ်ဦးလဲပါတာ ဒီကောင်စီတက်တီကသူတို့ရဲ့တက်စခန်းတွေကနေလက်နဲ့ကြီးတွေနဲ့ပြက်ခတ်နေတာကြောင့်ဒေသခံကြေးရွာတွေပေါ်ကိုကြားရောက်ပေါက်ွဲခဲ့ပြီးတေဆုံးတရံရရာတွေဖြစ်လာရတယ်လို့လည်းဒေသခံတွေကဆိုပါတယ်တက်ပွဲတော့မကြီးနိုင်ဘူးသူတို့ကလက်နဲ့ကြီးနဲ့ပဲဟိုရန်သမီးကြည့်ပြီးတော့ဒိုးတန်းတို့ပဲတောင်တို့အင်းကုန်းတို့လေတန်းတစ်သေးကုန်းဝန်တလာကြီးအင်ကပလေးပြောက်ခင်းစလုတ်ကြီးဖျားလာတာ
အဲ့ရွာတွေပဲအဓိကပဲဟိုလက်နဲ့ကြီးထုတ်တယ်နေရာအဓိကပဲခံရတာပေါ့သူတို့ကအဓိကသတင်းမဆိုရွာသားပဲကြည့်မှတ်တာပြီးတော့အဲဒီမှာကျွန်တော်အဲ့ဒီနေရာမှာကြည်ရင်ရွေးမရှိဘူးပြည်တရလည်းမရှိဘူးသူတို့ကဟိုအရှိ့ကိုမချော့ပါနဲ့သူတို့တက်ရင်နေထိုင်ပြီးတော့လက်နဲ့ကြီးနဲ့ပဲရန်တန်းလက်ထုတ်နေတော့ဇော်မရှိရလူတွေပြည်တော်မှာလေစစ်ကောင်စီဘက်ကလက်နဲ့ကြီးနဲ့ပြစ်ခတ်တာအပြင်အဲ
အခုလိုမျိုးစစ်ပေးရှောင်နေရသူလူဦးရေ၆သိန်းထက်မနည်းရှိတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်။ကြောက်ချင်းမြို့နယ်တွင်လက်နက်ကြီးကြီးကြောင့်ရတားတေဆုံးမှုရှိတဲ့တဲ့ရင်ကိုမအေးမမပေးပို့ခဲ့တာပါ။အခုတော့ဆက်လက်သိမ်းမှုကြောင့်ထိခိုက်ခဲ့ရတဲ့မိခင်တွေအကြောင်းဆက်ပါမယ်။မြန်မာနိုင်ငံမှာဆက်လက်သိမ်းမှုကြောင့်ထိခိုက်ရသူတွေထဲမှာမိခင်တွေလည်းပါပါ မိခင်တွေကကြံခဲ့ရတာရှိတယ်လို့ကိုယ်တိုင်တွန်းလှန်စန့်ကျင်မှုသွားတဲ့မိခင်တွေကလည်းတာသမီတွေကိုခွဲခြံရစ်ခဲ့ရတယ်လည်းရှိပါတယ်ဒီတစ်ပတ်
Frontier
အမရှောက်ခဲ့တဲ့လမ်းပေါ်တော့အမယနေ့ချိန်ဒီနောက်သားမရဘူးဒါပေမဲ့ယူကျုံးမရဘူးမိခင်တယောက်အနေနဲ့ဆဲအာနာတိန်းနာကိုစန့်ကျင်တဲ့နေရာမှာအမျိုးသမီးတွေဟာစန်တာထုတ်ဖော်တာနဲ့အကြမ်းမဖက်အာနာဖြစ်စဉ်ရေလှောက်ရှားမှုတွေမှာဦးဆောင်ပြီးအရေးပါတဲ့ကဏ္ဍတစ်ခုကနေပါဝင်ခဲ့ကြပါတယ်လက်နက်ကန်ခုခံကာကွယ်ရေးမှာလည်းအမျိုးသမီးတွေအများကြီးပါဝင်နေပြီးအဲ့ဒီတဲကတချို့သားတဲ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Euro နဲ့ကအကူအညီပံ့ပိုးပေးထားတာပါ။ ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလို့တန်းတဲ့နောက်ကတင်ဆက်ချပါရယ်
။ဆောင်းမအတွင်းလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရယ်ရှင
်။ငင်းကလေးဆိုဝင်နေလေကျွန်တော်တို့မှအဲ့လိုညှားတယ်ဆိုတာတော့မရှိဘူး၊ချန်တာခွဲထားတာမရှိဘူး။မိန်းကလေးရောယောက်ျားလေးရောအကုန်လုံးကစပါပဲလीနော်။စပါဆိုတော့ဒါဆိုဒါပဲကိုတဲကိုဆောင်းကိုအိတ်တာချင်းကိုတူးကိုပရုတ်ချင်းကိုတူးမိန်းကလေးလည်းဒါပဲယောက်ျားလေးလည်းဒါပဲ။ဒီလိုပဲမိန်းကလေးမို့လို့အခွင့်အရေးပို့ရတယ်ဆိုတာတော့မရှိဘူးပေါ့နော်
။အသက်20ကျော်အရွယ်မက်ကီတီကပြောပြတာပါ။သူမက2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ချိန်တုန်းကနိုင်ငံရေးနဲ့မပတ်သက်ပဲကိုအလုတ်ကိုလုံနေတဲ့တာမန်ပြည်သူတယောက်ဖြစ်ပါတယ်။အာနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ရင်တငယ်ချင်းဖြစ်သူအသက်ခံရတဲ့အချိန်မှာတော့တောရဲကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။စစ်တင်နှန်းကိုတခြားအမျိုးသမီး20နဲ့အတူတပတ်စင်နဲ့သူမတက်ခဲ့ပါတယ်။သူတို့ဟာအမျိုးသားတွေနဲ့တူပင်ပန်းဆင်းရဲခံနေရတာပါ။အစပိုင်းမှာတော့မက်ကီတီတယောက်မူးလဲကျတဲ့အထိပါဖြစ်သွားခဲ့ပူပါတယ်။နေစားဆင်းရဲတာကြောင့်အများစုကအစာအိမ်ဝေဒနာကိုခံစားနေကြရတာပါ။တင်းနှန်းဆင်းပြီးတဲ့နောက်မက်ကီတီကလေ့ကျင့်ရေးဆရာမအဖြစ်တပ်သားတစ်တွေကိုတင်းနှန်းပေးနေပါဗျ။တော်ရင်စခန်းမှာပဲ PDF တပ်ဖွဲ့ဝင်အမျိုးသားတယောက်နဲ့အိမ်အောင်ကြခဲ့ပြီးကိုဝင်ရှိလာခဲ့ပါဗျ။ဒါဟာမင်္ဂလာတစ်ပါးဖြစ်ပေမဲ့နောက်ဆက်တွဲပါလာမယ့်ကလေးအတွက်စိုးရင်ပူပန်စရာတွေကိုဘယ်လိုကင်တွဲသင့်ပါသလဲ။စစ်စခန်းတစ်ခုမှာကလေးတယောက်ကိုပြုစုပြောထောင်မှုကသူ့အတွက်ဖြစ်နိုင်ပါသလား။ကိုဝင်ဆောင်ချိန်နဲ့မိဖွားပိစချိန်တွေမှာတော့သူ့ကိုရုံပိုင်းဆိုင်ရာတွေကိုပဲကူညီလုပ်ကင်စေခဲ့တာပါ။ဒါပေမဲ့ကလေးအတွက်ဈေးဝါနဲ့တခြားပစ္စည်းတွေကရဖို့ခက်ခဲပါတယ်။ဒီကာလအတွင်းမက်ကီတီမှာစိတ်ကြဝေဒနာကိုလည်းခံစားခဲ့ရပါသေးတယ်။မိဘွားချိန်မှာခင်မုန်းဖြစ်သူကအခြေတန်းထွက်နေတာကြောင့်ကလေး6လအရွယ်မှသာခင်မုန်းဖြစ်သူနဲ့ပြန်တွေ့ဝင်ရခဲ့ပါတယ်။အခုလည်းသူ့ရဲ့10လအရွယ်ရင်သွေးငယ်ကိုဘေးကင်းလုံခြုံမှုအတွက်ဆွေမျိုးရိစီကိုပို့ထားဖို့ဆုံးဖြတ်ချက်ကိုရင်နာနာနဲ့ချဖို့ဖြစ်လာခဲ့ပါတယ
်။ပုဂ္ဂလေးကိုဟိုအဖြစ်နိုင်ဆုံးမနော်ကိုနဲ့တော့အညီဆုံးမှရှိစေချင်တာပေါ့။ဒါပေမဲ့သူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လည်းမလုံခြုံဘူးလေနော်သူ့ကိုထားခဲ့ပြန်တော့ခါကြတော့လေအခုကအားငယ်သေးတယ်ခလေးရဆယ်လာမုတ်ချက်လို့ရတာမှန်ပေမဲ့သူ့လေးနှုတ်စားတဲ့အချိန်မှာဘယ်လိုဒီမှဖြစ်ပါမလဲပေါ့နော်ဒီခံစားချက်ပေါ့နောက်တစ်ခုကကိုသွားနေတဲ့အချိန်မှာပိုတာတစ်ခုခုဖြစ်ခဲ့ရင်ပေါ့လေကျွန်တော်တို့ကဒီကနေ့တမတ်တွေနဲ့အလုပ်လုပ်နေရတာဆိုတော့ဗာပြောလို့မရအောင်လေနော်မင်းရောမညာရောဖြစ်သွားနိုင်တယ်လीเนาะအဲ့လိုဆိုတော့ကိုကလေးလေးကမိဘနဲ့ဖြစ်သွားခဲ့ရင်ဆိုတဲ့ဥစ္စာတွေကတော့မိခင်ပြောင်းရဲ့ပုံပန်မှုပေါ့လीเนา
ะအခုလိုတော်လန်ရေးတဲ့ကိုခြေစုံပြင့်ဝင်ခဲ့တဲ့အမျိုးသမီးတွေထဲမှာမက်ကီတီလိုပဲတားတဲ့မိခင်တွေအများအပြားရှိပါတယ်။အဲ့ဒီထဲမှာ single မသားတဦးဖြစ်တဲ့မက်ဤလည်းပါဝင်ပါတယ်။သူမလက်နဲ့ကင်ဖို့ဆုံးဖြတ်ချက်ချလိုက်တဲ့ချိန်မှာတော့သူမရဲ့12နှစ်အရွယ်သားကိုသူမမိခင်ဖြစ်သူနဲ့ထားခဲ့ပါဗျ
။အမရှောက်ခဲ့တဲ့လမ်းပေါ်တော့အမယနေ့ချိန်ဒီနောက်သားမရဘူး။ဒါပေမဲ့ယူကျုံးမရတာပေါ့။မိခင်တယောက်အနေနဲ့ခံစားရတယ်။အနာမအတူမရှိသေးနိုင်တဲ့အတွက်။အော်ငါကကလေးပေါ်မှာမိခင်ပြီးတာရဲ့လားပေါ့နော်။ရှင်းပြရင်တော့မိသားစုနဲ့ပတ်သက်ရင်တော့ခံတော့ခံစားရတယ်။ပြားငင်ရတဲ့အခါရှိ
တယ်။30နောက်မှအရွယ်ဖြစ်တဲ့မဲ့ဤဟာအာနာမသိငင်တဲ့ကနိုင်ငံရေးနဲ့မစိမ့်သူတယောက်ဖြစ်ပါတယ်။ဆန္ဒထုတ်ပွဲတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာချိန်မှာတော့လက်နက်ကင်တော်လန်တာအပြင်တခြားရွေးချယ်စရာမရှိဘူးလို့သူမခံယူလိုက်ပါတယ်။သူမဟာမတန်ဆွမ်းတဲ့သူတဦးမို့အစပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်မှုကလက်ခံဖို့ညှဉ်းဆန်ခဲ့ပါသေးတယ်။
အမအနေထားကြည့်သူကမဖြစ်နိုင်ဘူးထင်တယ်လို့ဆိုပြောတယ်ဒီဟိုပါတော့ပြောတဲ့အချိန်မှာအရင်ဆုံးသူကပြောလဲဆိုတော့ညီမတို့လာတဲ့အချိန်တော့ငါသရာရေချောင်းတစ်ခုတွေ့လိမ့်မယ်ပေါ့နော်အဲ့ဒီရေချောင်းကိုငါအောက်မှာရှိတာပေါ့နော်အဲ့အောက်ကိုပဲရေသွားရှင်ချိုးပြီးပြန်တက်လာခဲ့ပါတဲ့အဲ့ဒါဆိုရင်စဉ်းစားပြီးထည့်ပေးပါမယ်ပေါ့နော် ဒီချိုးပြီးတော့ပြန်တက်လာတဲ့အချိန်မှာအမတောင်ကုန်းတက်ဝက်တောင်မြောက်ကိုအမခိုက်ချပြီအာညောဘလို့မအပေါ်ပြန်မလိုက်နိုင်တော့ဘူးအရမောနေပေါ့နော်ဆိုတော့အဲ့မှာအမညှိတ်ပြီးကြာပြီပေါ့နော်မရအောင်တောင်ကုန်းပြန်တက်မယ်ပေါ့နော်အာတော့မောပြတ
ဲ့လေဆိုကြကြပါနာနာပြည့်တဲ့ရင်းနဲ့ရပါတယ်မိအီဟာဆင်းရနာမသိငင်တဲ့ကအတွေ့အကြုံရှိတာရောပြည်သူကာကွယ်ရေးတပ်ဖွဲ့ထဲမှာနေလာခဲ့တာနှစ်နှစ်ကျော်ကြာနေပြီဖြစ်တာကြောင့်ခေါင်းဆောင်မှုအရေးသွေးတွေကရှိနေပါတယ်ဒါပေမဲ့လက်ရှိမှာတော့ရှေ့တန်းရဲဘော်တွေအတွက်ထောက်ပို့နဲ့ဆက်သွယ်ရေးတာဝန်ကိုသာယူနေရပါတယ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့ထွေထွေတွင်ရင်မူနန်းမမို့ကတော့အခြားလူဖွဲ့စည်းတွေရဲ့ကဏ္ဍတွေလိုပဲခုခံတော်လှန်ရေးမှာလည်းအမျိုးသမီးတွေရဲ့စွမ်းရည်ကိုအတိမတ်ပြုမခံရဘူးလို့ဆိုပါတယ်
။ကျွန်တော်တို့ကအမျိုးသမီးတွေကတကယ့်ကိုအရေးပါတဲ့အရေးကြီးတဲ့စင်ခေါ်မှုတွေအများကြီးမလို့ပဲရှိရှိအမျိုးသမီးတွေကပေါ့ပေးနေပေမဲ့လည်းကျွန်တော်တို့ရဲ့ society ပေါ်တော့ကျွန်တော်ရဲ့လူမှုအတိုင်းအဝိုင်းကတကယ့်ကိုပေါ်လာကြီးဆိုတဲ့လူမှုအတိုင်းအဝိုင်းကြီးမှာအမျိုးသမီးတွေပါဝင်မှုကတိမမပြုတာလည်းအများကြီးရှိတယ်အမျိုးသမီးတွေကိုတကယ်ပံ့ပိုးပေးတဲ့အစီအစဉ်တွေတည်တည်ရဲ့ကြမရှိတာလည်းကျွန်တော်တို့တွေးရတယ်အမျိုးသမီးတွေပါဝင်မှုကအရေးကြီးတယ်ဒီကြမတန်းသူငင်းများမှုကအရေးကြီးတယ်ဆိုတဲ့ဟာကိုလည်းလက်မခံတဲ့ဟာတွေကအများကြီးဖြစ်တယ်ပေါ့နော်ဆိုတော့ပါဝင်နေတဖက်မှာလည်းပါဝင်နေပေမဲ့တကယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာနဲ့ဒီဥဆောင်အုပ်ရပြတဲ့နေရာတွေမှာကအမျိုးသမီးတွေတကယ်ကိုဒီလုံလုံလောင်းလောင်းနဲ့အတိတ်ပဲပြပြဝဝပါဝင်ဖို့ကတော့ခက်ခဲတယ်အများကြီးရှိနေတယ်
နော်စုစန္နာလှလှဆိုက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရဝင်ကြီးဌာနရဲ့ဝင်ကြီးတဦးဖြစ်ပါတယ်။သူမကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံတာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိတယ်လို့ပြောပြပါတယ
်။အမျိုးသမီး PDF တွေပေါ်မှာခွဲခြားဆက်ဆံခံရတယ်ဆိုတာလေတချို့ကျမတို့ကို complain လုပ်တာတွေရှိပါတယ်ဥပမာဖြင့်တိုက်ခိုက်ရေးမှာမပါဝင်ရတာเนาะဟိုအများနည်းတူတာဝန်ပေးမခံရတာပေါ့เนาะအမျိုးသားနည်းတူတာဝန်ပေးမခံရတာအာဆိုတော့ကျမတို့အနေနဲ့လည်းတတ်နိုင်သလောက်ဒီကာကွယ်ရေးဝန်ကြီးဌာနနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေရှိပါတယ
်မဲအီနဲ့မက်ကီတီကတော့တိုင်ကြားတာမျိုးတွေမလုပ်ကြပါဘူးစိန်ခုံမှုတွေကြားကပဲမဲအီကတော့ဆုံးဖြတ်ချက်ပြက်ပြက်တတ်တာချထားပြီးသားပါ
အမားရဲ့ညော်လေးချက်ကတော့အချင်းကြီးအမားတို့ပြည်သူလက်ထဲကိုအာဏာပြန်ရောက်ကိုရောက်ရမယ်အဲပြီးရင်အမားရဲ့ခိုင်ချက်ကဒီတော်လိုင်းကြီးမပြီးသေးသေးအမားဘယ်တော့မှအဆုံးပြီးမှလည်းမဟုတ်ဘူးဒူးထောင်မှလည်းမဟုတ်ဘူးလက်မြောက်မှလည်းမဟုတ်ဘူးစစ်ခဏအောင်မှအမားလုံးဝပြန်နေမှမဟုတ်ဘူးနောက်ဆုံးမိခင်ကြည်အမပေးအရာဒီကိုပဲနောက်ဆက်ပေါ်တော့ပါစနယ်ကိတွေထပ်ပြီးပဲသတိရအမဒီတော်ဆိုင်ကြီးဒီကိုအမဆော့ပြုတ်လိုက်မှာမဟုတ်ဘူးပေါ့နော
်ဒါပေမဲ့ဒီလန်းကိုဆက်လျှောက်ဖို့အမျိုးသမီးနှစ်ယောက်စလုံးဟာသူတို့ရဲ့ကိုပိုင်ဘဝမှာကြီးကြီးမားမားဆွလွတ်မှုတွေကိုလှုပ်ထားခဲ့ကြပြီးသားပါမဲ့ဤဆိုရင်နှစ်နှစ်ကျော်အတွင်းမှာသူရဲ့တားငယ်ကိုရှင်ပြုခာနီတစ်ချိန်သာမြင်တွေ့ခွင့်ရခဲ့ပါတယ
်။အမိရှင်တရားအနေနဲ့ပထမအဦးဆုံးဘဝမှာကိုသားလေးကိုရင်းစားဝတ်တဲ့အချိန်ရှင်ပြုတဲ့အချိန်မိချင်းလေးဆိုတဲ့စိတ်နဲ့ကြံထတာပေါ့နော်။ရှင်ပြုတဲ့ထားပါတော့ရှင်မျိုးသေးကအကူအမတရားလေအမရောက်လာခဲ့ရင်သူတို့ရှင်ပြုပွဲကျက်သွားမှာဆိုလို့မလာပါနဲ့ဆိုပြီးအမပါခဲ့တယ်ပေါ့နော်။လုံးဝရုပ်ကျုပ်ပြပဲအမဒီညှော်လင်းချက်ကြီးတစ်ခုနဲ့အဝေးကနေအစစ်စေးပေါင်းဂိတ်တွေအများကြီးကျော်ဖြတ်ပြီးလာခဲ့ရတာပေါ့နော်စစ်ကောင်စီရဲ့စစ်စေးဂိတ်တွေအများကြီးပေါ့နော
်ဆွေမျိုးတွေကရှင်ပြူပွဲကိုလာခွင့်မပေးပေမဲ့ဖုန်ကြီးကျောင်းရဲ့မနီမဝဲတနေရာမှာစောင့်နေတဲ့မဲအီစီကိုအတိတယောက်ကသူ့သားလေးကိုခေါ်လာပေးခဲ့ပါတယ်အမေတစ်ခုသားတစ်ခုဘဝမှာသားအမိနှစ်ယောက်နှစ်နှစ်တာကာလအတွင်း45မိနစ်လောက်လေးပဲအတူရှိခွင့်ရခဲ့တာပါမက်ကီတီကိုကြည့်ပြန်တော့လဲသူ့ရဲ့ဆယ်လအရွယ်သမီးလေးကိုအမျိုးရိစီကိုထားခဲ့ရသူဖြစ်ပါတယ်သူ့သမီးလေးကိုဘယ်တော့ပြန်တွေ့ရမလဲဆိုတာလဲသူမမသိနိုင်ပါဘူး
ပြန်ခေါ်မယ်လို့တော့တိတ်ကြောမဖြစ်နိုင်ပြန်ခေါ်ဖို့ရတော့တိတ်ကြောမဖြစ်နိုင်ဘာလို့လို့ဆိုတော့ကျွန်တော်ကတခေါက်သွားပြီဆိုရင်ဒီလိုခီးသွားလာဖို့ဆိုတာတိတ်တော့မဖြစ်နိုင်ဘူးလို့ကျွန်တော်တို့နာမည်ကြီးကလည်းစကားစရှိမှာ
အလုံးနဲ့ကြီးကြီးရှိထားတဲ့ဆိုတော့ဒီ TikTok ခီးသွားလာလို့ကတော့ကျွန်တော်တို့တော်တော်တိုက်တော့မကောင်းဘူးပေါ့အဲ့လိုဆိုတော့ထွက်သွားပြီးရင်တော့အာတော်လိုက်ပြီးမှပဲကျန်လာဖြစ်မှာပေါ့ဟုတ်
အဲ့ဒီရက်တွေကလည်းမက်ကေတီစီကိုညံ့ညံ့ရောက်မလာနိုင်သေးပါဘူးငိမ့်ချမ်းတဲ့အနာဂတ်အတွက်တော့သူမရဲ့အိမ်မက်တွေမှတ်နေဆဲပ
ါနောက်ဆုံးဖြစ်ချင်တာပါလေလို့မြင်ရင်ကျွန်တော်တို့တော်လိုင်းရဲမှအတူတူစုံခဲ့တဲ့ကျွန်တော်တို့လည်းများလက်ရောက်ရဲ့တမီးလေးရဲ့အေးအေးချမ်းချမ်းလေးနဲ့ဟောဘယ်လိုပြောမလဲဒီကားစုဘဝလေးပြန်ပြီးတော့ခွဲတင်တော့ပေါ့နော်ဒီလိုမျိုးကြီးတယောက်တစ်မျိုးရှိနေအမေကတော့မိသားစုနဲ့တကြောရှိရှိနဲ့လူအခွင့်အရေးထိဝါတဲ့နိုင်ငံမှာဆက်ပြီးတော့အသက်ရှင်နေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်တတ်မယ်လို့ဒို့အတန်ဖွဲ့သားတွေကပြောလင့်ပါတယ်ဒို့အတန်ပတ်စင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloudYouTube အန်ကျူတို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
Frontier မြန်မာတင်ဆက်တဲ့ဒုသန်စီစဉ်မှာသားသမီးကိုစွန့်ပြီးဆန္ဒရှင်တော်လိုင်းရေးတဲ့ဝင်ခဲ့တဲ့မိခင်တွေအကြောင်းတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥတမောင်တန်ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်အလှည့်ကျပါပြီဒီစီစဉ်မှာတော့မဟာလူမျိုးကြီးဝါဒအကြောင်းဆက်ဆွေးနွေးထားပါတယ်ဗမာသားမကဘဲတခြားတိုင်းရင်းသားလူမျိုးတွေမှာလည်းမဟာလူမျိုးကြီးဝါဒရှိတယ်လို့ပို့ဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြန်ထွန်းကဆိုပါတယ်ဥတမောင်တန်းမေးမြန်းထားတဲ့လူမျိုးကြီးဝါဒရဲ့နိုင်ငံရေးအတိတ်ပဲဒုတိယပိုင်းကိုဆက်လက်နားဆင်ကြည့်အောင်ပါခင်ဗျာ
လူမျိုးကြီးဝါဒမှာဆက်အာနာရှင်စနစ်ကတမိုင်းတစ်ချောင်းသုံးချခဲ့တဲ့ဝါဒဖြစ်တယ်လို့ဟိုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပထမပိုင်းမှာဆွေးနွေးတောင်းခဲ့ပါလေဒီပတ်ဒုတိယပိုင်းမှာတော့ကျွန်တော်ကအခုလိုဆက်လက်မြင်ရနေပါတယ်။တို့ဒီဖွဲ့စည်းပုံမှာကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဆက်ခုနဆရာပြောတယ်လို့ပုံမှာဒီအများစုပုံစိုးနိုင်အောင်အထက်တော်ဖွဲ့စည်းပုံကလူမျိုးရဖွဲ့စည်းပုံဖြစ်နေတယ်လို့ပြပြတတ်တာရှင်းမထားလို့တိုင်းလားတွေဆွဆွဲကြတာကိုလည်းကျွန်တော်ကြားအားပါတယ်။ဆိုတော့ဒါပြင်ကျွန်တော်မှပြည်နယ်ဝန်ကြီးချုပ်ခန့်တဲ့ကိစ္စဒီတပ္ပရာခန့်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟောဆရာတမိုင်းကြောင်းလေးများသိလို့ရှိရင်ပြောပြပေးပ
ါဦး။ကျွန်တော်နားလေသလောက်ကတော့အထက်လွတ်တော်နဲ့အောက်လွတ်တော်ပေါ့ဆိုတာအာဏာတူဖြစ်ဖို့ဖြစ်ရမှာဖြစ်ပါတယ်။အခုကျွန်တော်တကယ်တော့ကျွန်တော်တို့ကဒီတိုင်းသားများလူလာတဲ့အမျိုးသားတန်းလူကြီးကိုအထက်လွတ်တော်မှာဒါအခြေခံပြီးတော့ဒါကိုဖွဲ့စည်းခြင်းနဲ့ဖြစ်ခြင်းလူကြီးရာတော့အောက်လွတ်တော်ရာလူကြီးရာတော့ဒါကတော့ကျွန်တော်တို့အကုန်လုံးလိုက်ပြီးတန်းလူကြီးလိုက်လို့လို့မရဘူး။သို့တော့နိုင်ငံရေးရာတန်းလူမှုတော့အထက်လွတ်တော်မှာထားခြင်းတာဖြစ်တယ်တကယ်လက်တွေ့ကြတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့ထွတ်တော်နေရာလုံးပေါင်းပြီးတော့ပြည်တော်စုလွတ်တော်ဆိုပြီးမဲခွဲကြတာဖြစ်ပါအဲ့ဒါကဖယ်ရယ်မူရဲ့စံချိန်စံညွန်းနေနဲ့ဒါဟာလွဲသွားတာဖြစ်ပါတယ်အဲ့ဒါတကူဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်စိတ်မကောင်းစွာနဲ့တင်ပြရမယ်ဆိုရင်တော့ဒီမြို့သားဒီမိုစီအဖွဲ့ချုပ်က1993မြို့သားညီလာခံမှာတင်သွင်းခဲ့တဲ့မူရှိပါတယ်အဲ့ဒါဘာလဲဆိုတော့မြို့သားဒီမိုစီအဖွဲ့ချုပ်ရဲ့တင်သွင်းချက်ကတော့ဘာလဲဆိုလို့ရှိရင်ပြည်내လွှတ်တော်ကနေပြီးတော့ပြည်내ဝင်ကြုပ်ရွေးရအပြည်내လွှတ်တော်ကပြည်내ဝင်ကြုပ်ရွေးပြီးရွေးလိုက်တာကိုတမရကခိုင်လုံသောအကြောင်းပြချက်မရှိဘူးဆိုရင်မငင်းပေရခန့်အပ်ပေးရမယ်ဆိုတဲ့အချက်ကိုအမျိုးသားဒီမိုစီဖွဲ့ချုပ်က1993အမျိုးသားညီလာခံမှာတင်သွင်းခဲ့တာဖြစ်ပါဒါပေမဲ့လို့အမျိုးသားဒီမိုစီဖွဲ့ချုပ်အာဏာရတဲ့အခါကျတော့မိမိရဲ့မူကိုကိုင်ပြည့်ကျင့်သုံးခြင်းမပြုဘဲနဲ့အဲ2008ရဲ့မူကိုပဲကိုင်ပြီးတော့ဒီသမရာကနေပြီးတော့ပဲဒီဝန်ကြီးပြည်내ဝန်ကြီးချုပ်ကိုခန့်အပ်ခဲ့တာဖြစ်ပါဒါဟာတနည်းအားဖြင့်ပြောရင်ဗမာမဟုတ်တော့အခြားတိုင်းသားလူမျိုးများအကြမှာဒီပေါ်မှာအမှန်တန်စိတ်မကောင်းဖြစ်ခဲ့ရတယ်အဲ့ဒီအချက်ဖြစ်ပါဘာလဲဆိုရင်ဒီတကယ်တော့မြို့သားဒီမိုစီအဖွဲ့ချုပ်က2008ဖွဲ့စည်းပုံနေရာဟာတွေကိုလှုပ်ချင်လဲရတယ်မလှုပ်ချင်လဲရတယ်မိမိရဲ့မူကိုပြန်လဲကင်ွယ်ပြီးတော့တိုင်းသားတွေပေါ်မှာစာနာမှုသဘောထားမိမိကိုယ်တိုင်လုံနိုင်တယ်ဆိုတာကို ပြပြီးခဲ့ရင်တော့ကျွန်တော်ဒီနေ့ဒိုင်းနာစီလို့ညညရေးမြူသားတဲ့ကိုစီဖွဲ့ရတဲ့ဒိုင်းနာများကြညညရေးကအမတန်အကောင်းနေမှာဖြစ်ပါတယ်
ဗီတရှားဖြစ်မှာဆိုလို့ရှိရင်မရှားပြည်နယ်ဆိုလို့ရှိရင်ရှားဖက်ဒရေးရှင်းစတိတ်ဆိုပြီးတော့ပြောဆိုတာတွေ့ရတယ်ကျွန်တော်ဖက်ဒရေးရှင်းဆိုတဲ့အတွက်ကြောင့်မို့လို့ဒီကြာရှမ်းပြည်နယ်မှာလည်းတနေချင်းဟာသူ့ဟာသူ့အုပ်ချုပ်ရေးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီခေတ်ကနေနွယ်လာပြီးတော့ဒီဘက်ခေတ်ထိမှာလည်းကျွန်တော်တို့ဘာလာတွေ့ရလဲဆိုလို့ရှိရင်ဒီရှမ်းပြည်နယ်မှာအုပ်ချုပ်ရေးကိုကံ့ကြွတဲ့အခါမှာအထွေထွေအုပ်ချုပ်ရေးဌာနကအဓိကတော်တော်ကြားတယ်အဲ့ဒီအထွေထွေအုပ်ချုပ်ရေးဌာနအောက်ကဒီဟိုရှမ်းပြည်နယ်အတွက်ဆိုလို့ရှိရင်ရှမ်းပြည်နယ်အတွက်ဒီကြာဒါ civil service ကိုပြောတဲ့ပြည်သူ့ဝန်ထမ်းစနစ်ပတ်သက်ဒါကျွန်တော်တို့လုံဆောင်လာတာမျိုးပြည်တွေတွေ့ရတယ်ပေါ့နော်လက်ရှိဒီအထွေထွေအုပ်ချုပ်ရေးဌာနရဲ့ဖွဲ့စည်းထားပုံကတော့ဗမာလူမျိုးကြီးဝါဒနဲ့ဆက်ဆံနေတယ်လို့ပြောလို့ရနိုင်တယ်မှာကြားမလို့ထင်ပါဘူ
းဟုတ်ကဲ့ဒီ Federation States နေနဲ့ဒါကျွန်တော်1920မှာဒါအင်္ဂလိပ်ကဖွဲ့စည်းပေးခဲ့တာအဲ့တော့အဲ့ဒီကာလမှာတော့ဒါဒီရဲ့အင်္ဂလိပ်ခေတ်ရဲ့နှောင်းမှုနဲ့အညီဖြစ်ပြီးတော့အခုစစ်အာဏာသိမ်းတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ရှမ်းပြည်မှာမဟုတ်ပါဘူးကျွန်တော်တိုင်းပြည်တစ်ပြည်လုံးမှာဌာနဆိုင်ရာအသီးသီးမှာစစ်တပ်ကလူတွေကိုပဲလွှဲပြောင်းခန့်ထားပြီးတော့ဆရာနာရှင်စနစ်ကိုထူထောင်ခဲ့တာကိုတော့ကျွန်တော်တို့အားလုံးဒါတွေ့ကြမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဒီညမှာဗမာလူမျိုးကြီးဝါဒလို့ပြောရမှာထက်ကိုအဲ့ဒီဗမာလူမျိုးကြီးဝါဒဗမာတွေကမြင့်မြတ်တယ်အခြားသူတွေနဲ့မတူဘူး။ဒါဗမာရဲ့အမျိုးသားဗမာအမျိုးသားရဲ့အစိုးရဝါဒဗမာလူမျိုးကြီးဝါဒကိုထိုးတင်ပြီးတော့အဲ့ဒီအောက်မှာဆရာနာရှင်စနစ်ကိုထူထောင်နေတာလို့ပဲကျွန်တော်တို့ပြောချင်ပါတယ်။ဒါကြောင့်ကျွန်တော်ဒီနေ့ကျွန်တော်တိုင်းပြည်ရဲ့အဓိကပြဿနာဟာဗမာလူမျိုးကြီးဝါဒဟာကျွန်တော်ဒီတိုင်းပြည်ရဲ့အဓိကပြဿနာမဟုတ်ပါဘူး။အဓိကပြဿနာဆရာနာရှင်စနစ်ဖြစ်ပါတယ
်။ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးမေးချင်ပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အနာဂတ်ကိုဖွဲ့စည်းတဲ့အခါမှာကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရမယ်ဆိုပြီးတော့ဒါနိုင်ငံရေးအရေးစုတော်တော်များများသဘောတူထားကြပြီဖြစ်ပါတယ်။ဆိုလို့ရှိရင်ဒီစောစောအခုမြင်ထွန်ပြောသွားတဲ့တမိုင်းမှာလည်းပေါ့နော်ကျွန်တော်တို့အနာမသိနေမှာဆိုလို့ရှိရင်ရှမ်းမှုဆိုပြီးတည်ကြတယ်အဲ့ဒါရှစ်ပြည်နယ်မှုပါနော်ဒီလိုတင်ပြလာတာတွေရှိတယ်နောက်ပြီးတော့နောက်ပိုင်းငင်းချိုင်းဆွေးနွေးပွဲမှာလည်းဒါဆက်တပြည်နယ်မှုဆိုပြီးတော့လည်းအစိုးပြုလာတဲ့အတန်တွေလည်းကျွန်တော်ကြားအောင်ပြပါတယ်ဆိုတော့အန္တရာဖက်ဒရယ်နိုင်ငံကိုဖွဲ့စည်းတဲ့ခါမှာဖက်ဒရယ်ယူနစ်တွေတော့ဒီလိုနဲ့ဖွဲ့စည်းမယ်ဆိုလို့ရှိရင်ဘာလို့ဆွေးနွေးစရာဖြစ်လာနိုင်မယ်လို့ဥက္ကဋ္ဌမြင်ထောထင်ပါလေဥမာအားဖြင့်ဆိုရင်ရှမ်းပြည်နယ်မှာကကျွန်တော်တို့ဒါပအိုးဆိုလို့ရှိရင်လူမျိုးတစ်မျိုးနေတဲ့ဒီကြရှိတယ်ရှမ်းပြည်နယ်ဘယ်အောက်ပါလဲရှမ်းနယ်မှာပဲခြားသောလူမျိုးတွေပါရှိတယ်ဆိုတဲ့ခါကြတော့အနာဂတ်ဖက်ဒရယ်စနစ်မှာဘလို့နီးနဲ့ဖွဲ့စည်းကြမယ်ဆိုလို့တို့ဆွေးနွေးကြတဲ့အခါမှာဘာအကြောင်းအရာတွေကဆွေးနွေးစရာဖြစ်လာမယ်လို့ဥက္ကဋ္ဌမြင်ထောထင်ပါလေခင်ဗျာ
ဟုတ်ကဲ့အခုကျုပ်ဆရာမေးတဲ့မေးခွန်းကတော့ကျွန်တော်တို့ဖြေဖို့အကောင်းဆုံးအချိန်ဆွေးနွေးဖို့အကောင်းဆုံးအချိန်ကတော့ကျွန်တော်ဆရာနာရှင်စနစ်ကိုဖြုတ်ချပြီးတော့ကျွန်တော်တို့အကြမ်းနိုင်ငံရေးဆွေးနွေးကြတဲ့ကာလမှာတော့ဒီမေးခွန်းကပုံပြီးတင့်တော်တယ်ကျွန်တော်တို့လည်းအဲ့ဒါကိုဆွေးနွေးကြမှာဖြစ်ပါတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကတော့ဒီအခြေခံမှာကျွန်တော်နားလည်တာကတော့ဖယ်ရယ်ပြည်တော်စုကိုထူထောင်တဲ့အခါမှာအဓိကအကြဆုံးချက်ကတော့ကိုစားပြုမှုနဲ့အာဏာခွဲယူမှုကအဓိကကြပါကျွန်တော်နာမည်တွေဘယ်နှခုတက်တက်ပြည်နယ်တွေဘယ်နှခုတက်တက်ကိုစားပြုမှုမရှိဘူးအာဏာခိုးယူမှုကမကောင်းဆိုရင်ဒါကျွန်တော်တို့ထူထောင်ခြင်းနဲ့ဖယ်ရယ်ပြည်တော်စုကိုကျွန်တော်ရအောင်မှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ကကိုစားပြုနဲ့အာဏာခိုးယူမှုကအဓိကကြပါဒါတစ်ခုဖြစ်ပါတယ်။နောက်တစ်ခုအဲ့ဒါကိုကျွန်တော်တို့ဆက်အာဏာရှင်စနစ်ကိုကျွန်တော်တို့အတူတကွဖြုတ်ချပြီးတဲ့အချိန်မှာကျွန်တော်တို့ဒါတွေကိုကျွန်တော်ညီနောင်တွေကြားမှာမိသားစုကြားမှာကျွန်တော်တို့ပုံမှန်နဲ့ဆွေးနွေးကြမှာဖြစ်ပါတယ်။နောက်တစ်ခုကတော့ဆရာခုနကဒီပြောတဲ့တဲမှာကျွန်တော်တို့ဒီရှမ်းမှုလို့ခေါ်တဲ့ရှစ်ပြည်နယ်မှုပေါ့နော်ဒါကအရင်ကာလတုန်းကပြောခဲ့ကြပြီမယ်လို့ကျွန်တော်တို့ဒါလူမျိုးကြီးရှစ်မျိုးဆိုတဲ့အခြေခံအနေပြောခဲ့ကြတဲ့အပေါ်မှာဒါရှစ်ပြည်နယ်မှုနဲ့ဒါဗမာပြည်နယ်ဖွဲ့စည်းကိုတွဲပြောခဲ့ကြတာဖြစ်ပါတယ်ဒီနေ့မှာတော့ကျွန်တော်ရှစ်ပြည်နယ်မှုဆိုတာကိုကျွန်တော်တို့လက်တွေ့ချင်းနဲ့မကိုက်ညီတော့ဘူးအထူးသဖြင့်ကျွန်တော်တို့ဒီလက်မခံပါဘူးကျွန်တော်တို့ပို့အိုးတို့တန်းတို့စသည်ဖြင့်ပေါ့နော်ဒီဝါရအစရှိတဲ့ကျွန်တော်တို့နေရကျွန်တော်တို့ပြည်နယ်တစ်တွေကျွန်တော်လိုလာတာဖြစ်တယ်ဝါကလည်းဝါပြည်နယ်ကိုအတိမတ်ပြုဖို့ပြောနေတယ်အဲကျွန်တော်တို့တန်းကလည်းပဲတန်းပြည်နယ်တစ်ပေါ်ထုံးကြီးလုံနေတယ်ကျွန်တော်ပိုးကလည်းပိုးပြည်နယ်တစ်ပေါ်ထုံးကြီးလုံနေတာဖြစ်တယ် အဲ့တော့ဒီရှစ်ပြည်နယ်မူပါလက်တွေ့အခြေအနေမကိုက်ညီတော့ဘူးဒါတစ်ချက်ကျွန်တော်တင်ပြချင်ပါနောက်တစ်ခုကတော့ဘာလဲဆိုလို့ရှိရင်ဗမာလူမျိုးကြီးဝါဒကိုကျွန်တော်တို့ပြောကြတဲ့အခါကျတော့တကယ်တော့ဗမာတွေမှသာလျှင်လူမျိုးကြီးဝါဒကိုကျင့်သုံးတာမဟုတ်ပါဘူးမိမိလူမျိုးဟာတခြားသောလူမျိုးတွေကသာလွန်နဲ့မြင့်မြတ်တဲ့ဟိုအဆင့်တန်းမတူဘူးဆိုတဲ့ဟာမျိုးကိုအချို့တော့ကျွန်တော်တို့လူမျိုးခေါင်းဆောင်တွေကလည်းကျင့်သုံးကြတာရှိပါတယ်ဒါကြောင့်ကျွန်တော်တို့ကတော့ဗမာလူမျိုးကြီးဝါဒဟိုကိုကျွန်တော်တို့ဆန့်ကျင်သလိုပဲကျွန်တော်တို့မဟာလူမျိုးကြီးဝါဒကိုလည်းကျွန်တော်ဆန့်ကျင်ပါဒါကိုလည်းကျွန်တော်တိုက်ဖျက်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနာဂတ်မှာကျွန်တော်တို့ထူထောင်မဲ့ favorite ပြည်တော်စုမှာအဲ့ဒီဗမာလူမျိုးကြီးဝါဒမဟာလူမျိုးကြီးဝါဒဆိုတဲ့ဟာတွေလည်းမလိုအပ်တော့သလိုကျွန်တော် narrow minded nationalism ကျင်းမြောင်းတဲ့အမျိုးသားရေးဝါဒလည်းမလိုအပ်တော့ပါဘူး။ဒီနှစ်ခုစလုံးကိုဒီမဟာလူမျိုးကြီးဝါရနဲ့ကျင်းမြောင်းသောအမျိုးသားဝါရနှစ်ခုစလုံးကတော့ကျွန်တော်တို့ fairer စနစ်တွေ fairer မှုတွေနဲ့မကန့်ညီတဲ့အတွက်ဒါတွေလည်းကျွန်တော်တို့စန့်ကျင်တိုက်ဖျက်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနာဂတ်မှာထူထောင်မှာ fairer ပြည်တော်စုထူထောင်မှာဖြစ်တယ်။အဲ့ဒါမှဒီဒေသခံလူထုတွေရဲ့ပြည်သူတွေရဲ့သဘောထားသိတာလေအဓိကကြပါ။အဲ့တော့ကျွန်တော်ခုနလို unit တွေ fairer unit တွေကို8 unit ထားမလား17 unit ထားမလား unit 20ထားမလားအဲ့ဒါကတော့ကျွန်တော်ပြည်သူလူထုကပဲသက်ဆိုင်ရာသက်ဆိုင်ရာပြည်သူလူထုကပဲစုံပြမယ်ကိစ္စဖြစ်ပါတယ်ပြည်သူလူထုရဲ့အဆုံးဖြတ်ကိုတော့ကျွန်တော်အားလုံးကလေးစားလိုက်နာပြရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခွင်ညင်တို့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအတူကျေးဇူးတင်ပါတယ်ဆရာဦးတင်ပေါ့တန်နဲ့ဗီဒီယိုရေအထူးပဲကျေးဇူးတင်ပ
ါလူမျိုးကြီးဝါသားနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားလို့ကတော့ဘိုးမျိုးသားဖက်ဒရယ်ကောင်စီကပုဂ္ဂလာဦးခွင်ညင်တို့ဖြစ်ပါတယ်
ကျွန်တော်ပေါ်တော့ဘုဒ္ဓမောင်သားမင်းမြတ်တက်ဆက်ခဲ့တဲ့မဟာလူမျိုးကြီးဝါဒအကြောင်းပါမကြာခင်မှာလဲပတ်စင်တက်ဆက်နေကြအာရှနိုင်ငံရေးဥရုယာသီနဲ့အနာဂတ်ကမ္ဘာလေယာစိုက်ပျိုးရေးကဏ္ဍသတင်းတွေကိုနားဆင်ကြဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကုသပြီးဥရုယာသီနဲ့အနာဂတ်ကဘာလေယာဆက်ပြေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးအပတ်စဉ်ကဏ္ဍနဲ့စကြပါမယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာဇွန်လတုန်းကလေးကျအမေရိကန်ပြည်ထောင်စုခီးစဉ်အတွက်မှာအခလာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြင်ဆက်လက်နဲ့ပစ္စည်းဝယ်ယူတဲ့ကိစ္စတွေပါဆွေးနွေးခဲ့ပါတယ်။ဝင်းချုပ်မူဒီရဲ့အမေရိကန်ခီးစဉ်အကြောင်းနဲ့အိန္ဒိယနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တွေနဲ့ဆက်ဆံရေးအကြောင်းကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ပြထားပါတယ်များ။
ဒီအဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်ပြည်ထောင်စုကိုဂျွန်လ22ရက်နေ့ကနေ24ရက်နေ့ထိတရားဝင်တွေ့ရောက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ပါတယ်။22ရက်နေ့သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မိုဒီတို့တွေ့ဆုံပြီးဦးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်က
ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ဒီမိုကရေစီတန်ဖိုးတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။တူနဲ့တူလေးလေးစားစားပုံပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့မတူပါဘူး။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာတူနဲ့တူအပြန်အလှန်လေးစားမှုရှိပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်နဲ့အိန္ဒိယဟာဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အတွက်ပါ။ပြည်သူလူထုမတူကွဲပြားမှုပွင့်လင်းတဲ့ယဉ်ကျေးမှုတီးခံမှုအပြန်အလှန်ဆွေးနွေးမှုစတဲ့ဒီမိုကရေစီဇယိုက်လက္ခဏာတွေတူညီတဲ့အတွက်ကြောင့်ဖြစ်ပါတယ်။
အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းအမေရိကန်လွှတ်တော်မှစကားပြောကြားစဉ်အမေရိကန်နဲ့အိန္ဒိယဟာပူးပေါင်းနဲ့ဆိုင်တဲ့မဟာမိတ်ဆက်ဆံရေးအတွက်တန်တိတ်တာပြုထားကြောင်းနဲ့အမေရိကန်ဟာအိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာအရေးပါတဲ့မဟာမိတ်ဖြစ်လာတယ်လို့လည်းပြောဆိုခဲ့ပါတယ်
။ At the turn of century now
ရာစုနှစ်အသစ်တစ်ခုကိုရောက်လာတဲ့အခါအမေရိကန်ပြည်ထောင်စုဟာကျွန်တော်တို့အတွက်အလွန်အရေးပါတဲ့ကာကွယ်ရေးဆိုင်ရာတွဲဘက်မဟာမိတ်ဖြစ်လာပါတယ်။
တရုတ်နဲ့နယ်နိမိတ်ပြဿနာဖြစ်နေပြီးကိုင်ဆိုင်မှုတွေရှိနေတဲ့အိန္ဒိယဟာသူ့ရဲ့ကာကွယ်ရေးဆိုင်ရာကြောတောက်နောက်ခံအဖြစ်ရုရှားကိုနှစ်ပေါင်းများစွာမှီခိုနေခဲ့ရတာဖြစ်ပါတယ်။ဂျက်တိုက်လေယာဉ်နဲ့အပါအဝင်အိန္ဒိယစစ်တပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားလုံနဲ့ရုရှားနည်းပညာအခြေခံတွေဖြစ်ပါတယ်။ ရုရှားယူကရိန်းစစ်ပွဲမှာလည်းအိန္ဒိယဟာကြားနေရပ်တည်ခဲ့ပြီးကုလသမဂ္ဂမှမဲမပေးဘဲနေခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကူညီရေးတပ်ပေါင်းစုမှပါဝင်ဖို့ကိုလည်းငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာအိန္ဒိယဘက်ကကြောင်းလဲမှုအနှဲငယ်တွေ့လာရတယ်လို့ကြေခတ်တီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ရဲ့ချင်းချောင်းမှုတွေရှိနေတဲ့ Indo-Pacific ဒေသလုံခြုံရေးကိစ္စမှာအမေရိကန်ဂျပန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပုံမနီးကပ်စွာဆက်ဆံလာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အတွင်းဉာဏ်ရည်တုနည်းပညာလျှက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆန်ရပူးပေါင်းဆောင်ရွက်မှုအများအပြားသဘောတူခဲ့ပါတယ်။အဲ့ဒီအချက်ကထူးခြားတာကတော့အမေရိကန်နဲ့အိန္ဒိယအာကာသဆန်ရပူးပေါင်းဆောင်ရွက်မှုအတွေ့သဘောတူလိုက်တဲ့အချက်ဖြစ်ပါတယ်။နှစ်နိုင်ငံနည်းပညာနဲ့အင်ဂျင်နီယာပညာရပ်တွေမှာပူးပေါင်းဆောင်ရွက်မှုကုတန်ရောင်းဝယ်မှုတွေအပါအဝင်2024ခုနှစ်မှာအမေရိကန်နဲ့အိန္ဒိယပူးတွဲပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နဲ့အာကာသဆိုင်ရာကိစ္စတွေကိုရဆိုင်ခဲ့ပြီး2021ခုနှစ်မှာတရုတ်နိုင်ငံကိုနိုင်ငံတကာအာကာသစခန်းကိုအသုံးပြုခွင့်ပိတ်ပင်ခဲ့ပါတယ်။တရုတ်ကလည်းတီးခြားတစ်ခုထပ်မံတည်ဆောက်ခဲ့ပါတယ်။ဒါပြင်အိန္ဒိယဝန်ကြီးချုပ်မိုဒီခီးစဉ်အတွင်းသဘောတူခဲ့တဲ့နောက်တစ်ချက်ကတော့အမေရိကန် GE ကုမ္ပဏီနဲ့အိန္ဒိယကုမ္ပဏီတို့ပူးတွဲပြီးအိန္ဒိယလေယာဉ်တွေအတွက် Jet Engine တွေထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါပြင်အမေရိကန်လုပ် M29B တိုက်ခိုက်ရေး Drone လေယာဉ်တွေကိုလည်းအိန္ဒိယကဝယ်ယူမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာအရေးပါတဲ့ခီးစဉ်ဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့အာရှဒေသအတွင်းအိန္ဒိယဟာအမေရိကန်ဂျပန်နဲ့အနောက်တိုင်းနိုင်ငံတွေအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်လာပါတယ်။ကာကွယ်ရေးအရရုရှားကိုမီကိုအားထားနေရတာရှော့ချနိုင်မှုအတွက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကစစ်လက်နက်ပစ္စည်းတွေရောင်းချပေးသွားဖို့ရှိပါတယ်။လွန်ခဲ့တဲ့2022ခုနှစ်ဥရောပသမဂ္ဂအကြီးအကဲအစလာဗော်ဒါလီယွန်အိန္ဒိယကိုတွားရောက်ခဲ့ပြီးဥရောပထုတ်ဆင်းလက်နဲ့ပစ္စည်းတွေအိန္ဒိယကိုပုံမရောင်းချပေးဖို့ကြေပြုခဲ့ပါတယ်။ဒါအပြင်မလာတဲ့တုန်းကလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအိန္ဒိယကိုတွားရောက်ခဲ့ပြီးဂျပန်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်ရေးမှာဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမှုကြေပြုထားပါတယ်။အိန္ဒိယနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးတိုးတက်လာပေမဲ့လက်ရှိဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီအပေါ်လူ့အခွင့်အရေးအရဝေဖန်မှုတွေနဲ့စိုးရိမ်မှုတွေရှိပါတယ်။သူလက်ထက်မှာနိုင်ငံရေးဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေစာစင်းလာတယ်လို့ဝေဖန်မှုတွေရှိပါတယ်။ဒီကိစ္စကိုမေးမြန်းဆွေးနွေးဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်အမတ်80ကျော်ကလက်မှတ်ထိုးတောင်းဆိုခဲ့သလိုသမ္မတဟောင်းအိုဘားမားကလည်းဆွေးနွေးသင့်တယ်လို့ CNN နဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအကျိုးအမြတ်တွေရှိနေတဲ့အတွက်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်မိုရီကမဟုတ်မမှန်ကြောင်းသမ္မတဘိုင်ဒန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာညှင်းဆုခဲ့ပြီးလူ့အခွင့်အရေးနဲ့ဖွဲ့စည်းပုံစည်းမျဉ်းကိုလေးစားလိုက်တာပါကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ23ရက်နေ့မှာသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မိုရီတို့အင်ဗျူရာမှာတက်မှန်တွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာတော့ဉာဏ်ရည်တု AI ကိစ္စတွေနဲ့နည်းပညာကိစ္စတွေပါဝင်ခဲ့ပါတယ်။ Apple နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်အပြီး2023ခုနှစ်နဲ့2024ခုနှစ်တွေအတွင်းအိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်မှုပုံမမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာပြန်ကြားလိုက်ရပါတယ
်။အိန္ဒိယနဲ့အမေရိကန်ဥဆောင်တဲ့မာမိတ်တွေနဲ့ဆက်ဆံရေးအကြောင်းကိုစုံမှုကြော်တင်ဆက်ခဲ့တာပါ။ VOE မြန်မာပိုင်းရဲ့ဒီနေ့အနေနဲ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးလေယာဆက်ပြိုးရေးသတင်းတွေကိုကြည့်အောင်ပါ။ပြည်တွင်းမှာစောင်းစီဈေးကစနေနေ့တက်နေတာမှာတရားဝင်ထုတ်ပြန်သတ်မှတ်တဲ့ဈေးတဲ့3ဆတပိတ်တာကို7000ကျော်အထိဖြစ်နေပါတယ်အသစ်ထုတ်ဝေလိုက်တဲ့2000နန်ခေတ်အကြောင်းငွေဈေးမတည်ငြိမ်မှုတွေလည်းဖြစ်နေပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေစတိုက်မြင့်တက်နေတာပါလေယာစီးပွားဆက်ဆက်သတင်းတွေကိုစူးစစ်ပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွတ်ွတ်နဲ့အတူကျမမစ်စဘဲကတင်ဆက်ပေးသွားပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူရေးနဲ့စီးပွားရေးကဏ္ဍက ထိတ်တဲရောက်နေတဲ့တည်နေတဲ့မှာတော့စောင်းစီစီတောင်းတထောင်ချက်ထိစံကျင်တင်မြင့်တက်နေတဲ့တည်နေဆကြင်ပါလေပြည်ရင်းမှာစောင်းစီစီကတပိတ်တာကိုတောင်းတထောင်ချက်ထိစံကျင်တင်မြင့်တက်လာလို့စားသုံးသူတွေကပြောပါလေတပိတ်တာတောင်းတထောင်ချက်ဆိုတာပြင်ပစောင်းစီစီဘက်မှာဖြစ်ပေါ်နေတဲ့နှုတ်ထဖြစ်ပြီးစောင်းစီတင်သွင်းသူတော်ပြန်ပြူးချင်းလုပ်ငန်းကြီးကြပ်ရေးကော်မတီကထုတ်ပြန်ထားတဲ့ရင်းညွှန်းစည်းတပိတ်တာကို435ကျပ်နှုန်းနဲ့ရှင်းပြင်ပဈေးကွက်မှာ8000ကျပ်နီးပါး3ဈာလောက်ကွာဟနေရဖြစ်ပါတယ်အတက်ထုတ်ဝေလိုက်တဲ့2000တန်ခရဲကြောင့်ဝေဈေးမတည်ငြိမ်မှုတွေဖြစ်ပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်မြင့်တက်နေရပါစစ်ကောင်စီကစောင်းစီတင်သွင်းခွင့်ကိုကန့်တတ်ထားတဲ့အတွက်ဈေးကွက်ထဲစောင်းစီပြက်လက်မှုတွေနဲ့ပါကြုံတွေ့နေရတယ်လို့ကုန်တယ်တွေကပြောပါတယ်အခုအောက်ကလာ15နှစ်ပေါက်ဈေးတွေအရအစောင်းစီတပိတ်တာကိုရန်ကုန်မှာ10000ကျပ်မန္တလေးမှာ1500ကျပ်မကွေးမှာ1500ကျပ်တောင်ကုန်မှာ12000ကျပ်ပြည်မြို့မှာ11000ကျပ်လာရှိုးမှာ11000ကျပ်အတီးတီးပေါက်ဈေးရှိနေပါလေစောင်းစီဈေးနှုန်းဟာပြီးခဲ့တဲ့2020ခုနှစ် NLD အစိုးရလက်ထက်မှာတပိတ်တာကို1800ကနေ2500ကျပ်သာပေါက်ဈေးရှိခဲ့ပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့စောင်းစီဈေးဇက်တိုက်မြင့်တက်လာဖြစ်ပါတယ
်။မြောက်တီနယ်စပ်ကနေထိုင်းနိုင်ငံကိုပြန်တင်ပို့မှုရပ်တန့်နေပါတယ်။မြန်မာထိုင်းနယ်စပ်ကံတော်ရေးလမ်းမကြီးဖြစ်တဲ့မြောက်တီကိုရိတ်လမ်းမကြီးနေရာတချို့မှာပြီးခဲ့တဲ့ရက်ပိုင်းကပြက်စီမှုတွေဖြစ်ပေါ်ခဲ့တာကြောင့်ပြန်ကုန်တဲ့တွေအခက်သွင်းနေတာပါ။ထိုင်းနိုင်ငံအနေနဲ့ပြည်ပပြောင်းလဲကိုတနည်းပတ်လုံးဝေယူခြင်းမရှိဘဲအကောက်ခွန်ကင်းလွေကာလဖြစ်တဲ့ဖေဖော်ဝါရီလ3ရက်ကနေဩဂတ်လ31ရက်အတွင်းမှာတာဝေယူကြတာပဲဖြစ်ပါတယ်။ဒါကြောင့်ကုန်တယ်ရီဟာတူလောင်ထားတဲ့ပြောင်းလဲကိုအခွန်ကင်းလွခွင့်နဲ့အခုဩဂတ်လမကုန်ခင်ထိုင်းနိုင်ငံကိုတင်ပို့နိုင်ဖို့ညီလက်ရှာပွေနေကြတာဖြစ်ပါတယ်။ကုန်တွယ်မှုလုပ်ငန်းတွေနေဝင်မှုရှိစေဖို့မြန်မာထိုင်းနယ်စပ်တီတီကနေပြောင်းပါဝင်ကုန်စည်တွေကိုတည်ယူခွင့်ပေးမယ်လို့ကုန်သွယ်ရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့ပဲခူးကြိုက်ထူတထုံမူတာတွေနဲ့ကြိုက်မြရောစိတ်ကင်းလို့မှကုန်တွယ်ချို့တည်ဆောက်လာတဲ့ပြောင်းတန့်ချိန်6000လောက်ကိုတရားမဝင်ကုန်စည်တိုက်ဖြည့်ရေးကော်မတီကဖမ်းဆီးတည်ယူထားတယ်လို့ပြောင်းလုပ်ငန်းရှင်တို့ကထောက်ပြထားပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုမြောက်တီနယ်စပ်ကစစ်ဖေဖော်ဝါရီလ3ရက်ကနေဇွန်လ31ရက်နေ့အတွင်းပြောင်းတန့်ချိန်တိတိမ9တန်းခန့်တင်ပို့ထားတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းရဲ့တာဝန်ရှိသူတို့ကပြောပါတယ
်။ရေလွှမ်းမှုကြောင့်မွန်ပြည်နယ်ကမိုးစဘာဆိုင်က9000ကျော်ပျက်စီးခဲ့ပါတယ်။ရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တဲ့မွန်ပြည်နယ်မှာမိုးစဘာဆိုင်ကပေါင်း9000ကျော်လောက်ရင်းနှီးမြှုပ်ပျက်စီးခဲ့တယ်လို့ဒေသခံတောင်သူတွေကပြောပါတယ်တထုံနဲ့ဘီလင်းမြို့နယ်မှာရင်းနှီးမြှုပ်ခဲ့တဲ့စဘာဆိုင်က4000ကျော်ရှိပြီးဘီလင်းမော်လမြိုင်ရေတန်ကူစရဲမြို့နယ်တွေမှာလည်းမိုးစဘာဆိုင်ခင်1000ကျော်လောက်ရင်းနှီးမြှုပ်ပျက်စီးခဲ့တာဖြစ်ပါတယ်ည
စ်ကြလာကညလာတော့မိတ်ပိုင်းလေကော့တွေကစဘာတွေကတော့ရှင်ကြီးပျက်စီးမှုတွေကအများကြီးရတာပေါ့ကျွန်တော်တို့ဒီဘက်အနေနဲ့တော့နောက်တစ်ခါပြန်ဆိုင်ဖို့ဆိုတာတော့အချိန်ခဏအဖြစ်တော့ဖြည်းဖြည်းလေးရှိတာပေါ့ကျွန်တော်ကအဓိကတော့ဆောင်းကျင်ကအဓိကခါကတန်းတူစဘာကိုဆိုင်မှာဖြစ်တယ်ဒါဆိုတော့ဆိုင်မှာမဆိုင်ဘူးဆိုတော့ဝေလို့မနေမနေရတယ်ကိုကျွန်တော်ပြရတော့
ပြီးခဲ့တဲ့ဇူလိုင်လပုံပိုင်းကငိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်ဘီလင်းမြေမြစ်တက်လာခဲ့ပြီးဘီလင်းမြို့နယ်အတွင်းကတပတ်ဆွဲနှင်းပလင်ရွှေလီညောင်ပလင်လက်ခုံအောင်းဆိုင်ကြောက်တန်းဝင်းစိန်နဲ့တထုံမြို့နယ်အတွင်းကဒုံဝန်းမိုးကောင်ဓနုကတိုင်ကတိုက်ကလေးကတိုက်ကြီးတောကြီးကျေးရွာအုပ်စုအပါအဝင်ဆက်ဆက်ကျေးရွာအုပ်စုတွေကမိုးစဘာဆိုင်ဧကလူရင်းနှီးမြှုပ်ခဲ့တာဖြစ်ပါလေမိုးစဘာဆိုင်ခင်အထွေထွေကုန်ကြမ်းစိန်2သိန်းကျပ်လောက်ကုန်ကြမှုရှိရာကြောင့်ဆိုင်ဧက20ကပ်ပိုင်ဆိုင်တဲ့တောင်သူတယောက်ဟာဝေချက်သိန်း40ကပ်ဆုံးရှုံးမှုရှိခဲ့တယ်လို့ဆိုပါလေ
ဖေးရဲ့ဖေးရာကကျွန်တော်တို့တစ်ခဲတော့ပါကျန်တယ်ကျွန်တော်တို့ပွင့်လို့ရဘလောက်ရှိမလဲ4000ရှိမှာလေဆက်စီကျွန်တော်ရှိမှာရေရောတော့ရေရောတော့အခုတပတ်ကောင်းသွားပြီးတော့လက်ပေါ်ပဲကျန်အခုမေးခေရောအခုပြန်ပြင်နေရပြီပေါ့
တထုံမျိုးနဲ့အတွင်းကမိုးစဘာဆက်ချင်းတချို့မှာရေပြန်ကြောက်သွားပြီးတော့စဘာဖြတ်ခီးယူတွေကြားရောက်နေရလို့လေတောင်သူတွေကပြောပါလေပြီးခဲ့တဲ့မေလတုန်းကလည်းမြန်မာနိုင်ငံကိုဖြတ်တန်းဝင်ရောက်ခဲ့တဲ့မိုးခါမူတိုင်းကြောင့် ပကိုးတိုင်းမကွေးတိုင်းအီယာရီတိုင်းစကိုင်းတိုင်းကနှွေစပွားဆိုင်ခင်းတွေအပါအဝင်မပေပဲရီစိန်နှမ်းနဲ့အခြားသီးနှံဆိုင်ခင်းတွေတောင်းနဲ့ချီပြီးရင်းနှင်းမြုပ်ပျက်စီးမှုတွေဖြစ်ပွားခဲ့ပါသေးတယ
်။ Farmer Times Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစပြိုးရေးစီးပွားသတင်းတွေပါ။ခုတော့တဘောဘေးတွေမှာလူအသက်တွေကင်နိုင်မဲ့ကြိုတင်သတိပေးစနစ်တွေအကြောင်းဆက်ကြည့်အောင်ပါ။ကမ္ဘာမှာပိုပြီးပူနွေးလာတဲ့အမျှတဘာဝဘေးဒဏ်တွေလည်းရှောင်လွှဲလို့မရနိုင်တာကြောင့်ထိခိုက်ပျက်စီးမှုနဲ့လူအသက်သေဆုံးမှုနည်းအောင်ကာဝေနိုင်မဲ့ကြိုတင်သတိပေးစနစ်ကိုကုလသမဂ္ဂကဥဆောင်ကြိုးပမ်းနေပါတယ်။တဘာဝဘေးကြိုတင်သတိပေးသံမကြားခဲ့ရတဲ့ဟဝိုင်ပြည်နယ်မာဝီကျွန်းမီးလောင်မှုမှာလူရာခိုင်နှုန်းသေဆုံးခဲ့ရတဲ့အတွက်ကြိုတင်သတိပေးစနစ်တနည်းတဲ့ကထားရှိဖို့တက်လှမ်းလိုက်တာလည်းဖြစ်ပါတယ်။ဥရုယာစီနဲ့နာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်။
ကလာဟာခုတော့အဆုံးသတ်သွားပြီဖြစ်ပြီး global boiling ဆိုတဲ့ကမ္ဘာကြီးပပတ်ဆူအောင်ပူတဲ့ကလာတွေကိုချင်းနှင်းဝင်ရောက်လာပြီလို့ကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။2023ခုနှစ်ဇူလိုင်လဟာကမ္ဘာမှာစံချိန်တင်ထားခဲ့သမျှအပူဆုံးလဖြစ်ကြောင်းကမ္ဘာမိုးလေဝသအဖွဲ့ WMO ကကြေညာလိုက်ပြီးတဲ့နောက်အတွင်းရေးမှူးချုပ်ကအဲ့ဒီလိုတင်စားပြောဆိုလိုက်တာဖြစ်ပါတယ်။အပူချိန်မြင့်တက်မှုနဲ့ဆက်စပ်တဲ့လူသေဆုံးမှုတွေတိုးလာနေတဲ့အပေါ်သတိပေးတဲ့အနေနဲ့အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အတွင်းရေးမှူးချုပ်ရဲ့ပြောကြားချက်ထွက်လာပြီးရက်ပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံဟာဝိုင်ပြည်နယ်မာဝီကျွန်းမိဘကြောင့်လူရာခိုင်နှုန်းသေဆုံးခဲ့ပြီးတစ်မျိုးလုံးနေပါမီးလောင်ပြကျခဲ့ရတာပါ။အဲ့ဒီလိုမီးလောင်ချိန်မှာအရေးပေါ်သတိပေးချက်တွေမကြားခဲ့ရတဲ့အတွက်မလိုလားအပ်ပဲလူပေါင်းများစွာသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ
်။ What happened is the fire started.No alarm was given.
ပထမတော့ကျွန်တော်တော့ကိုဒေါသထွက်ခဲ့ပါတယ်။ဒီတော်မီဘေးကကြိုတင်ကာကွယ်လို့ရထိုင်တာမျိုးပါ။မီးစလောင်တော့သတိပေးချက်တွေထွက်မလာပါဘူး။ကျွန်တော်လုံးတတ်ထားတယ်။ကြိုတင်သတိပေးစနစ်တွေဆိုတာကဘလို့အရေးပေါ်အခြေအနေမျိုးမှမဆိုအသုံးပြုဖို့ဖြစ်ပါတယ်။မီးဘေးဆိုတာအရေးပေါ်ကိစ္စဖြစ်ပါတယ်။မီးလောင်တော့ဘာသတိပေးသံမှထွက်မလာပါဘူး။
တဘာဝအတိုင်းမဟုတ်ပဲလှုပ်လို့ရသေးကြောင်းကဘာကြီးပို့ပြီးတော့ပုံနှွေးလာတဲ့အတွက်တော်မီကြီးတွေရေကြီးရေရှမ်းမှုလို့ပြင်းထန်လာတဲ့တဘာဝဘေးဒဏ်တွေရေရှင်မှာပုံမပေါပေါလာလိမ့်မယ်လို့သိပ္ပံပညာရှင်တွေအစဉ်တစိုက်သတိပေးလာနေတဲ့အကြောင်းရှင်နာတဲ့ကြောင်မီသွေးတို့လိုရုပ်ကျွင်းလောင်စာအသုံးမျိုးမှကြောင်းကဘာရသည့်ဥစုပုံစံတွေလည်းပြောင်းလာနေတာဖြစ်ပါတယ်ခုလိုတဘာဝဘေးအန္တရာယ်တွေဖြစ်လာပြီးဆိုရင်ပြည်သူတွေဘေးကင်းအောင်သတိပေးရမယ့်စနစ်တွေထားရှိဖို့ကသက်ဆိုင်ရာအစိုးရတရားမှာတာဝန်ရှိတယ်လို့ပညာရှင်တွေကထောက်ပြပါဗျ။အာဖရိကတောင်အာရှနဲ့အမေရိကတိုက်တောင်ပိုင်းနဲ့အလဲပိုင်းကပြည်သူတွေဟာတဘာဝဘေးဒဏ်တွေကိုတခြားတိုင်းပြည်တွေကလူတွေထက်15ဆပိုးပြီးတော့ကြုံရနိုင်ခြင်းရှိနေပြီးတော့ထိခိုက်ပျက်စီးမှုနဲ့အောင်အထူးရောက်ဆုံးကာကွယ်နိုင်မဲ့နေလန်းကကြိုတင်သတိပေးစနစ်သာဖြစ်တယ်လို့ကုလအတွင်းမှုချုပ်ကလည်းဆိုပါတယ်Early warning system အရေးပေါ်ကြိုတင်သတိပေးစနစ်ဆိုတာတွေကတော့တဘာဝဘေးအန္တရာယ်တွေကိုစောင့်ကြည့်ခံမှန်းပြီးထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်အောင်လူတဦးချင်းစီကိုရောလူမှုအတိုင်းဝိုင်းနဲ့အစိုးရအဖွဲ့တွေစီးပွားရေးလုပ်ငန်းတွေကိုပါအချိန်နဲ့သဘေးညီကြိုတင်သတိပေးချက်တွေထုတ်ပြန်တဲ့စနစ်ဖြစ်ပါတယ
်။ Part of adaptation planning on the part of
ဒီလိုချင်းချောက်မှုတွေကိုရုပ်ပိုင်းအရပို့ပြီးခံနိုင်ရှိလာအောင်အစိုးရဘက်ကပြည်သူတွေကိုလစ်ကျင့်ပေးဖို့လိုပါတယ်။မီးဘေးလိုကိစ္စမှာတော့တင်တော်တဲ့ကြိုတင်သတိပေးစနစ်တွေလည်းလောက်ထားပေးရပါမယ်။ဒီစနစ်တွေတက်ဆင်ထားရမှာကလည်းအစိုးရစီမှာပဲတာဝန်ရှိတာပါ။ကြိုတင်သတိပေးစနစ်တွေအလုံးမလုံဘူးဆိုရင်အစိုးရကိုပဲလူတွေကအပြစ်တင်ကြမှာပါ
။တဘာဝဘေးနဲ့ကြုံလာတဲ့အခါဘာလုပ်ရမလဲဆိုတာမျိုးပြည်သူတွေကိုရှင်းရှင်းလင်းလင်းသတိပေးထားရမယ်လို့လည်းပြောပါတယ်။စပိန်နိုင်ငံမှာတော့တဘာဝဘေးအန္တရာယ်တွေကိုတည်တံ့တရအစိုးရအဖွဲ့ကတာဝန်ယူထားပါတယ်။ဘာစီလိုနာမြို့ကအရေးပေါ်စီမံခန့်ခွဲရေးဌာနညွှန်ကြားရေးမှူးအင်မာဆူလာကလည်းဥရူယာတီပြောင်းလဲမှုကြောင့်သူ့အဖွဲ့သားတွေပို့ပြီးတော့တာဝန်ပိုလာတယ်လို့ပြောပါတယ်။
Siempre dependemos evidentemente mucho de la tecnología.
ဒါတွေကတစ်ချိန်တည်းတစ်ချိန်ပိုဆိုးလာနေပါတယ်။မိုးမရွာရင်မိုးကောင်ရေရှာပါတယ်။မိုးရွာပြီဆိုရင်လည်းအချိန်တိုအတွင်းမှာမိုးအများကြီးရွာချလိုက်တာပါ။ဒါမျိုးမကြာခဏဖြစ်လာပါတယ်။ကျွန်တော်တို့ဒါကိုလည်းသတိထားမိပါတယ်။အခြေအနေကိုထည့်သွင်းပြီးတော့စဉ်းစားဖို့အရေးကြီးပါတယ်။
ဟဝိုင်ယီကျွန်းမှာလိုအရေးပေါ်သတိပေးချက်တွေအလုံးမလောက်တာမျိုးဖြစ်မလာအောင်လို့ပြည်သူတွေအတွက်အရေးပေါ်သတိပေးချက်စနစ်တစ်ခုထပ်မကရှိမှဖြစ်မယ်လို့ဆိုလာကသုံးသပ်ပါတယ်။သက်ဆိုင်ရာဒေသကပြည်သူတွေရဲ့လက်ကင်ဖုန်းတွေထဲသတိပေးချက်တွေပေးပို့တဲ့ EU Alert ကြိုတင်သတိပေးစနစ်တွေကိုတော့2022ခုနှစ်ကတည်းကစပိန်မှာဆောင်ရွက်ခဲ့တာပါ။
တော်မီဒရီပေးချက်တွေနဲ့ဘေးလို့ရရှောင်သိမ်းရမယ်ညွှန်ကြားချက်တွေကိုစပိန်အင်္ဂလိပ်ဘာသာမျိုးနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကက်တလိုးနီးယားဒေသမှာဆောင်ရွက်ခဲ့တာပါဓာတုတန်းွေအန္တရာယ်ပေါ်ပေါက်လာတာမျိုးလို့တိတ်ကိုအရေးကြီးလာတဲ့အဖြစ်မျိုးဆိုရင်တော့လင်းမြန်ထျောက်တဲ့အချက်ပေးအုပ်အော်ဆွဲတဲ့စနစ်လည်းရှိပါတယ်။တဘာဝဘေးဒဏ်နဲ့အမဲလို့ကြုံနေရတဲ့ဖိလစ်ပိုင်နိုင်ငံမှာတော့နိုင်ငံလူဦးရေရဲ့84ရာခိုင်နှုန်းဟာရေကြီးရေရှောင်မှုတွေ၊ဆိုက်ကလုန်းမုန်တိုင်းတွေ၊ငရင်တွေနဲ့ဆူနာမီရေလိုင်းကြီးတွေအပြင်မြေပြိုမှုတွေနဲ့ပါကြုံနေရတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်။ဖိလစ်ပိုင်ရဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးကောင်စီကလည်းကြိုတင်သတိပေးချက်တွေစီမံထားပါတယ်။
We have the early alert warning messaging during disasters, typhoons.
Typhoon Mong Nain, Ye Ji Ye Shan Mu Rin, Nge Nen Lhuk Da Lu Myo, Dabawa Bhe Dan Rin, Dwa, Chu Tin Dari Bhe Sini Dwi, Chano Ru Ma Shi Ba Re.
Philippine Ma Lhak Kain Phong Atong Miya Re Atwa, Tama Pi Tu Re Alwe Da Gu Na Le Nain Ne, Ye Po Tiri Bhe Chet Rigo, Phong Ni Dwe Po Bhe Da Ba. အရေးပေါ်သတိပေးစနစ်တစ်ခုအောင်မြင်ဖို့အတွက်အဓိကတော့ချက်ကတော့အသက်အန္တရာယ်နဲ့ကြုံလာတဲ့အခြေမျိုးမှာဘယ်လိုပြုမှုဆောင်ရွက်ရမလဲဆိုတာပြည်သူတွေအလွယ်တကူသဘောပေါက်အောင်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်2029ခုနှစ်အရောက်မှာတစ်ကမ္ဘာလုံးကပြည်သူအလုံးကိုတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးစောင့်ကြည့်သတိပေးနိုင်ဖို့ Early Warning for All ဆိုတဲ့အရေးပေါ်သတိပေးချက်စနစ်တပ်ဆင်နိုင်ဖို့ကုလသမဂ္ဂကဆောင်ရွက်နေပါတယ်ဒီအစီအစဉ်မှာတော့ကုလသမဂ္ဂနဲ့အတူကမ္ဘာ့ကျန်းမာရေးအဖွဲ့၊လာချမ်းနေအဖွဲ့၊အရက်ဖက်အဖွဲ့အစည်းတွေ၊နည်းပညာကုမ္ပဏီတွေ၊အလူရှင်အစိုးရတွေ၊ဘဏ်တွေနဲ့အမခန့်လုပ်ငန်းတို့ပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကျွန်မနာမပ
ါ။ဘဝဘေးမှာအရေးကြီးတဲ့ကျွတ်တင်သတိပေးစနစ်တွေအကြောင်းဥရုယာတီနဲ့နာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြခဲ့တာပါ။VOA American အတန်းကထုတ်လွှင့်နေတဲ့စစ်နယ်ပတ်သက်လို့ဝေဖန်အကြံပြုနေတဲ့မိမိတို့ဒေတာအတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bambis@voanews.com ဖြစ်ပါတယ်။ခုတော့ကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ Ukraine နိုင်ငံရဲ့မြို့တော် Kiev ရဲ့မြောက်ဖက် Mangosel လောက်အကောင်မှာရှိတဲ့တမိုင်းဝင် Chernihiv မြို့လေရင်းပြင်မှာစနေနေ့ကရုရှားရဲ့ missile ဒုံးကျည်ထိတိုက်ခိုက်မှုကြောင့်အသက်6နှစ်အရွယ်ကလေးငယ်တူအပါဝင်9ဦးသေဆုံးခဲ့ရပြီးတော့130လောက်ဒဏ်ရာရခဲ့ပါတယ်။ဘာသာရေးပွဲတော်ရုံးပိတ်ရက်မှာခရီးရန်ဖျားချောင်းကိုတွန်းနေတဲ့လူအကြီးကိုမစ္စိုင်းတုံးထိမှန်ခဲ့တာဖြစ်ပြီးတော့ဒဏ်ရာရသူတွေထဲမှာကလေးငယ်7ယောက်ပြင်ရဲ10ယောက်လည်းပါဝင်တယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။အနောက်အာဖရိကရဲ့အဓိကဒေသဆိုင်ရာအစုအဖွဲ့ဖြစ်တဲ့ ECOWAS ရဲ့ကိုယ်စားလှယ်အဖွဲ့ဟာစနေနေ့ကနိုင်ဂျာနိုင်ငံရဲ့မြို့တော်နီယာမင်မှာစစ်တပ်ကနေဖမ်းထားတဲ့ရွေးကောက်ခံသမ္မတမိုဟာမက်ဘဇူးမ်နဲ့တွေ့ဆုံခဲ့တယ်လို့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒူရာမန်တိန်နေနဲ့လည်းတွေ့ဆုံခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတပြောရေးဆိုခွင့်ရှိသူကလူမှုကွန်ရက် X ကနေတဆင့်သတင်းထုတ်ပြန်ပါတယ်။အခုအနောက်အာဖရိကနိုင်ငံများစီးပွားရေးအတိုက်အဝန်းအဖွဲ့ကိုယ်စားလှယ်တွေကိုအရင်ကတွေ့ဆုံဖို့ညှင်းပယ်ခဲ့ပေမဲ့အခုအခါမှာတော့စစ်ဆေးရခံရတဲ့ဝန်ကြီးချုပ်ကကိုယ်စားလှယ်အဖွဲ့ကိုလေးစိတ်မှတွေ့ဆုံခဲ့တယ်လို့ ECOWAS ကပြောပါတယ်။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အကျဉ်း20မြောက်ကမ္ဘာလူသားစာနာမှုအထိမ့်မှတ်ဖြစ်နေမြန်မာနိုင်ငံကလူသားစာနာမှုအကူအညီပေးနေသူတွေကို UNOCHA ရုံးကနေကြီးညာချက်ထုတ်ပြန်ပြီးတော့ဂုဏ်ပြုလိုက်ပါတယ်။ကိုကျိန်မြောက်အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံးဘောလုံးပွဲကိုဒီကနေ့တင်းငွေတွေနေ့မှာဥရောပချန်ပီယံအင်္ဂလန်အမျိုးသမီးအသင်းနဲ့ Spain အမျိုးသမီးအသင်းတို့ဟာ Australia နိုင်ငံ Sydney မြို့က Stadium Australia လို့ခေါ်တဲ့ Sydney Olympic ပွဲကျင်းပခဲ့တဲ့ကွင်းကြီးမှာကစားတော်မှာဖြစ်ပါတယ်။
တဲ့ချင်းချက်ကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘေးအယ်ထယက်နဲ့ရော့တ်မက်ကလင်းတို့ဖြစ်ကြပါတယ်ဗီယိုအမေရိကန်အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာမနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24.50 နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေ YouTube စာမျက်နှာ website ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခတ်သိမ်းရှင်ငိမ့်ပြီးကျန်းမာရွှင်လန်းကြပါစေကျွန်တော်ကညီငယ်ပါ
This program has come to you from the Voice of America, Washington.